Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇွန်လ14ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မူကကျမစုမောမှာ
မင်္ဂလာညချမ်းပါရှင်ဘီယံပေါင်းကကင်းဝေးကြပါစေကျမခင်ပြူထွေးပါကမ္ဘာအချမ်းသာဆုံး G7 ထိပ်သီးနိုင်ငံတွေရဲ့ဒီကနေ့ဒုတိယမြောက်နေ့ဆွေးနွေးပွဲမှာတော့ဥရောပနိုင်ငံတွေကြုံတွေ့နေရတဲ့ရွှေ့ပြောင်းဝင်ရောက်သူတွေအရေးကိစ္စနောက်တရုတ်နဲ့ကုန်သွယ်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြပါတယ်နောက်မြန်မာအပါအဝင်ကဘာတဝမ်းလက်နက်ကင်ပြိပတ်ခရီချာမှာကလင်းငယ်တွေအကြမ်းဖက်ခံရတဲ့အခြေအနေဟာပြီးခဲ့တဲ့နှစ်အတွင်းမှာအဆိုးဆုံးကိုရောက်ခဲ့တယ်လို့ကုလသမဂ္ဂသတိပေးပြောဆိုပါတယ်ယူရို2024ဥရောပဖလားပွဲတွေကတော့ဒီကနေ့ဂျာမနီနိုင်ငံမှာစတင်နေပါပြီရှင်ဒီလိုထိတ်တဲရောက်သတင်းတွေကိုတင်ပြပေးပါမယ
်ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စီးရေးပြင်းထန်နေတဲ့ကချင်ပြည်နယ်ထဲမှာစီးပွားရေးအရာအရေးပါတဲ့ဝိုင်းမော်မြို့နယ်ကစစ်ကောင်စီလက်အောက်ခံနေကြားဆောင်တဲ့ပြည်သူစစ်တပ်စခန်း၄ခုကို၂ရက်အတွင်းမှာသိမ်းယူနိုင်ခဲ့ပါတယ်လို့ KIA ကပြောလိုက်ပါတယ်
ကျော်တို့ပြည်ရဲ့ဖွဲ့တွေဘာတိုက်ဖို့ရောက်လာတဲ့အခါမှာသူတို့စစ်တို့ဒီရဲတို့ဖွဲ့ပြားသူတို့ဘာသာသူတို့ဖွဲ့ခြင်းလို့စကားများတော့ဟုတ်ကျွန်တော်တို့တင်းလို့ရပါပြီ
ဘုံမူကြီးနော်ဘူးပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူရန်ကုန်နဲ့မန္တလေးမှာတော့ VPN သုံးတဲ့သူတချို့ဒဏ်ရိုက်ခံရပါတယ်နောက်မြမအပါဝင်ကဘာတဝမ်းဒီမိုကရေစီရဲ့လှုပ်ရှားမှုကိုအားပေးကူညီနေတဲ့သူတွေကို NLD ဖွဲ့ကြီးကဆုချီးမြှင့်လိုက်ပါတယ်မြန်မာနိုင်ငံတဝမ်းမှာအကြမ်းဖက်မှုကင်းစင်အောင်လို့ဗိုလ်ချုပ်မှုကြီးမေအောင်လိုင်ပြောပြီးတဲ့နောက်မှာတော့နိုင်ငံတဝမ်းအဖမ်းဆီးတွေစိတ်လာပါတယ်။ဒီလိုသတင်းတွေနဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ပြောပြပေးပါမယ်ရှင
်။ကမ္ဘာအချမ်းသာဆုံး G7 စီးပွားရေးထိပ်သီးနိုင်ငံကြီးရဲ့ဒီဒုတိယနေ့ဒီနေ့ဆွေးနွေးပွဲမှာအာရှပစိဖိတ်ဒေသလုံခြုံရေးနောက်တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲမဖြစ်အောင်ရှောင်ရှားတဲ့တချိန်တည်းမှာဥရောပစီးပွားရေးလုပ်ငန်းတွေကိုဘယ်လိုအကောင်းဆုံးကာကွယ်နိုင်မလဲဆိုတာနဲ့ဥရောပနိုင်ငံတွေအဓိကကြုံတွေ့နေရတဲ့ရွှေ့ပြောင်းဝင်ရောက်မှုပြဿနာတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။လျှက်စစ်ကားတွေအပါအဝင်သဘာဝပတ်ဝန်းကျင်နဲ့လိုက်လောညီထွေဖြစ်မဲ့နည်းပညာနဲ့ကုန်ထုတ်ပစ္စည်းတွေကိုကုန်သွယ်ရမှာမျှတတဲ့ကုန်သွယ်မှုဖြစ်ဖို့အထူးသဖြင့်ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နဲ့ကုန်သွယ်ရေးပြဿနာတွေကိုကင်တွယ်ဖို့ဆွေးနွေးကြတာပါ။အာရှပစိဖိတ်ဒေသလုံးကျွေးဆွေးနွေးပွဲကိုတော့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကဦးဆောင်ပြီးတရုတ်နဲ့အိန္ဒိယနိုင်ငံတွေကြားမှာနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေဖြစ်နေတာနောက်မြောက်ကိုရီးယားနျူကလ িয়ার အရေးပြဿနာကိစ္စတွေကိုဆွေးနွေးကြပါတယ်။ AI ဉာဏ်ရည်တုနည်းပညာဆိုင်ရာဆွေးနွေးပွဲကိုတော့ပုံဟန်မကြီးဖရန်စစ်ကဦးဆောင်ဆွေးနွေးပါတယ်။ AI နည်းပညာသုံးအလိုအလျောက်လူသက်လက်နက်တွေကိုကြားမြင်ဖို့ပုံဟန်မကြီးက G7 ခေါင်းဆောင်တွေကိုတောင်းဆိုခဲ့ပါတယ်။ဒီလက်နက်တွေကြောင့်လက်နက်ကင်ပြိပခါတွေမှာဝန်ထဲဆရာအဖြစ်တွေကြုံနေရတာကြောင့်ဒီလိုလက်နက်မျိုးတွေထုတ်လုပ်အသုံးပြုမှုတားမြစ်ရေးအမြန်ဆုံးစဉ်းစားပေးဖို့ပုံရံမင်းကြီးကတိုက်တွန်းပါတယ်။ပုံရံမင်းကြီးဟာယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီနဲ့လည်းဒီကနေ့တိကျတွေ့ဆုံပါတယ်။ G7 နိုင်ငံတွေကဗန်နာငွေကြေးလုပ်ငန်းတွေမှာရုရှားအနှံထားတဲ့ပိုင်ဆိုင်မှုတွေကရလာမဲ့အမျက်တွေကိုအာမခံသဘောထားပြီးယူကရိန်းကိုဒေါ်လာဘီလျံ50ငွေချေဖို့ G7 ခေါင်းဆောင်တွေကအတည်ပြုထားတာပါရှင်။
ရုရှားနဲ့ယူကရိန်းတို့ drone တွေမစိုင်းတုံးနေနဲ့တညာလုံးအပြန်အလှန်တိုက်ခိုက်ခဲ့ကြပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာထိခိုက်ဒဏ်ရာရတာတွေရှိပါတယ်။ယူကရိန်းနဲ့ရုရှားအရာရှိတွေကဒါဇင်နဲ့ချီတဲ့ drone တွေမစိုင်းတုံးနေနဲ့အခုလိုမျိုးအပြန်အလှန်တိုက်ခိုက်တာပြစ်ချတာတွေလုပ်ခဲ့တာမှာတော့ယူကရိန်းဘက်ကအများပြားဒဏ်ရာရခဲ့ပြီးတော့ရုရှားတို့နေဆက်မှာတော့လောင်စာဆီတိုလောင်ကန်ထိခိုက်ခဲ့တယ်လို့ဒီကနေ့သိရပါတယ်။ယူကရိန်းနဲ့ရုရှားနှစ်ဖက်စလုံးကနေဆက်ဖြတ်ကျော်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကတိုးမြင့်လှုပ်ဆောင်လာတာဖြစ်ပါတယ်။ယူကရိန်းဘက်ကရုရှားတို့ရဲ့စွမ်းရည်အဆောက်အဦတွေကိုပိတ်မထားသလိုရုရှားဘက်ကလည်းပြန်ပြီးတော့မှလက်စားချေပစ်ခတ်မှုတွေလုပ်ပါတယ်ရုရှားတောင်ပိုင်းယူကရိန်းစစ်စင်ရေးဌာနချုပ်အခြေစိုက်ရာရော့စတဒေတာကိုပိတ်မထားပြီးတော့တိုက်ခိုက်လာတဲ့ယူကရိန်း drone 80အပါအဝင်စုစုပေါင်း89စင်းကိုပြန်ပြီးတော့ပိတ်ချနိုင်ခဲ့ပါတယ်လို့ရုရှားဘက်ကပြောပါတယ်ယူကရိန်းရဲ့နယ်စပ်မှာရှိတဲ့ရုရှားရဲ့ဒီ Voronezh မှာဆိုလို့ရှိရင်လည်းလောင်စာဆီတိုလောင်ကန်တစ်ခုပေါ်မှာ drone ပျက်စီးတွေအများပြားရခဲ့ပြီးတော့အနည်းငယ်ပျက်စီးမှုရှိပါတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်ရှင်
အစ္စရေးနိုင်ငံထဲမှာအတန်လွှင့်ခွင့်ပိတ်ထားတဲ့ Al Jazeera ရုပ်သံဌာနရဲ့ဒီလျှုပ်တံလုပ်ငန်းတွေကိုနောက်ထပ် 35 ရက်တပ်တန်းတိုးပိတ်ပင်ဖို့အတည်ပြုလိုက်တဲ့အကြောင်းအစ္စရေးတရားရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ် အယ်ဂျဇီရာရုံးခန်းအဖြစ်အသုံးပြုတဲ့ဂျေရုဆလင်ကဟိုတယ်ကိုမေလ9ရက်နေ့ကအစ္စရေးတပ်တွေဝင်ရောက်ဆင်းရဲရှာဖွေပြီးတဲ့နောက်အင်္ဂလိပ်နဲ့အာရဗီဘာသာစကားနှမျိုးနဲ့ထုတ်လွှင့်တဲ့အယ်ဂျဇီရာအတန်လွင့်လုပ်ငန်းတွေအစ္စရေးနိုင်ငံထဲမှာလုပ်ကင်ခွင့်ကိုအစိုးရက45ရက်ပိတ်ပင်ခဲ့တာပါအမျိုးသားလုံခြုံရေးအကြောင်းပြချက်နဲ့ပိတ်ပင်မှုတက်တန်းတိုးပေးဖို့တရားရုံးကိုတောင်းဆိုခဲ့တာမှာတရားသူကြီးကနောက်ထပ်35ရက်တက်တန်းတိုးပေးခဲ့တာဖြစ်ပါတယ်။အယ်ဂျဇီရာသတင်းဌာနဟာဟာမက်စ်အဖွဲ့ရဲ့အတန်လိုဖြစ်နေတယ်လို့အစ္စရေးဆိုရကဆွဆွဲနေတာပါ။အစ္စရေးမှာရှိတဲ့အယ်ဂျဇီရာဘူရိုရုံးကိုပိတ်ဖို့ရုပ်သံထုတ်လွှင့်မှုတွေအားလုံးကိုရပ်ဖို့နဲ့အစ္စရေးထဲမှာသူတို့ website တွေကိုဝင်မရအောင်ပိတ်ပင်ဖို့အယ်ဂျဇီရာပိုင်ပစ္စည်းတွေကိုသိမ်းဆည်းဖို့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကိုလည်းတယ်လ်အဗီခရိုင်တရားရုံးကအတည်ပြုတယ်လို့တရားရုံးဝန်ကြီးဌာနကပြောပါတယ်။အခုလိုပိတ်ပင်မှုတွေကဂျော်ဒန်ပြည်အနောက်ဘက်ကမ်းဒေသနဲ့ဂါဇာကမ်းမြောင်ဒေသတွေကဂျူးချေဆိုင်နေရာတွေအပေါ်တော့တိုက်ရိုက်မှုမရှိပါဘူး။အခုအဲ့ဒီဒေသတွေမှာကတော့အယ်ဂျဇီရာကဣသရေးဟာမက်စ်တိုက်ပွဲအကြောင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေဆဲဖြစ်ပါတယ်။ဣသရေးရဲ့လုံခြုံရေးကိုထိခိုက်စေတဲ့နိုင်ငံသားသတင်းမီဒီယာထုတ်လွှင့်ချက်တွေကိုတားမြစ်ဖို့ဣသရေးလွှတ်တော်ကပြီးခဲ့တဲ့ဧပြီလထဲမှာလုံခြုံရေးဆိုင်ရာဥပဒေတရေပြဋ္ဌာန်းခဲ့ပြီးတော့ဒီလိုပြဋ္ဌာန်းပြီးမကြာခင်မေလ9ရက်နေ့မှာပဲအယ်ဂျဇီရာရဲ့ထုတ်လွှင့်ချက်တွေကို45ရက်စတင်ပိတ်ပင်ခဲ့တာဖြစ်ပါတယ်ရှင်။
တရုတ်မှာလူသိများတဲ့အမျိုးသမီးသတင်းတော်တူဦးနဲ့အလို့သမားရေးလှုပ်ရှားသူတူဦးကိုနိုင်ငံတော်ပုံကံမှုနဲ့ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။တရုတ်နိုင်ငံမှာအမျိုးသမီးတွေလိင်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုသတင်းတွေကိုဖော်ထုတ်ပြသခဲ့ပြီးတော့ Me Too အမျိုးသမီးလှုပ်ရှားမှုသတင်းတွေနဲ့ထင်ရှားလာတဲ့သတင်းတော်ဟယောင်ကျူကင်းကိုထောင်ဒဏ်9နှစ်အလို့သမားရေးတက်ကြွလှုပ်ရှားသူဝွန်ကိုထောင်ဒဏ်3နှစ်ခွဲနိုင်ငံရဲ့တောင်ပိုင်းဂုံရှုမြို့ရဲ့ဒီတရားရုံးကချမှတ်လိုက်တာဖြစ်ပါတယ်။ထောင်ဒဏ်အတွက်အယူခံတင်မယ်လို့ဒီသတင်းတော်အနေနဲ့ပြောပြီးတော့သူတို့လွတ်မြောက်ရေး online လှုပ်ရှားမှုအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အသက်36နှစ်အရွယ်သတင်းတော်ဟယောင်နဲ့အသက်40အရွယ်အလို့သမားရေးလှုပ်ရှားသူဝမ်တို့ဟာ2021ခုနှစ်စက်တင်ဘာလကတည်းကဖမ်းဆီးခံထားရတာဖြစ်ပါတယ်။အဲ့ဒီအမှုနဲ့ပတ်သက်တဲ့သတင်းတွေမထွက်ပေါ်အောင်လို့တရုတ်အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ထားမှတ်တားမြစ်ထားပါတယ်။သူတို့ကိုထောက်ခံတဲ့သူတွေအွန်လိုင်းပေါ်မှာတင်တဲ့သတင်းတွေကိုလည်းလူခွေအဖွဲ့တွေကစောင့်ကြည့်သိရှိအောင်လုပ်နေကြရပြီးတော့ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ရဲ့တရုတ်နိုင်ငံဆိုင်ရာညွှန်ကြားရေးမှူးဆာရာ Brooks ကတော့တရုတ်ဆိုရအနေနဲ့အကြမ်းမဖက်ဆန္ဒထုတ်ဖော်မှုကိုနိုင်ငံတော်အာဏာပုံကန့်ဆန့်ကျင်မှုဖြစ်သတ်မှတ်ထားတာကိုဒီအမှုကပြသလိုက်တာဖြစ်တယ်လို့ VOA ကိုပြောပါတယ်ရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
View American တန်ရဲ့တောက်ကြနေညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ပြည်ခဲ့တဲ့2023ခုနှစ်အတွင်းလက်နက်ကင်ပြိပက္ခတွေကြားကလီးငယ်ရီအကြမ်းဖက်ခံရတဲ့အခြေအနေဟာဘယ်တော့မှမကြုံဘူးတဲ့အရေးအထွတ်နဲ့အဆိုးဆုံးအဆင့်ကိုရောက်ခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကမ္ဘာတဝန်ပြိပက္ခဖြစ်ပွားတဲ့ဒေသတွေမှာကလီးငယ်ရီရဲ့အခွင့်အရေးတွေချိုးဖောက်ခံနေရပြီးလူသားချင်းစာနာမှုအကူအညီညှင်းပယ်ခံနေရတာတွေတိတိတသားပိုးပြီးတော့ဆိုးဝါးလာနေတယ်လို့လက်နက်ကင်ပြိပက္ခနဲ့ကလီးငယ်ရီရာကုလသမဂ္ဂအကြီးအကဲဗာဂျီးနီးယားကမ္ဘာကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။ The highest numbers of grave violations during 2023 were first and foremost the killing and maiming.
ခုနှစ် 2023 ခုနှစ်အတွင်းပြိပက္ခတွေကြားဆိုးဝါးတဲ့ချိုးဖောက်မှုတွေကိုကလင်းငယ်တွေကြုံရတာဟာအရေးအတွက်အဖြစ်အများဆုံးဖြစ်ပြီးသေဆုံးဒဏ်ရာရတဲ့ကလင်းငယ် 11,649 ယောက်ရှိပါတယ်။အရမလူစုဆောင်ခံရပြီးခိုင်းစေခံရတဲ့ကလေး 8,655 ယောက်ရှိပြီးဖမ်းဆီးပြန်ပြီးဆွဲခံရတဲ့ကလေးရေအတွက်ကတော့ 4,356 ယောက်ရှိပါတယ်လို့လက်နက်ကင်ပြိပက္ခနဲ့ကလေးငယ်ရေးရာကုလသမဂ္ဂအကြီးအကဲကံပါကပြောသွားတာပါ2023ခုနှစ်အရေးအတွက်ဟာဒီ2022ခုနှစ်ကထက်21ရာခိုင်နှုန်းပိုပြီးတော့များလာတာလို့လည်းပြောပါရယ်ဒီလိုအဆိုးဆုံးကြုံရတဲ့ဒေသတွေထဲမှာမြန်မာအစ္စရေးနဲ့ဂါဇာပါလက်စတိုင်းဒေသနောက်ကွန်ဂိုဆိုမာလီယာနိုင်ဂျီးရီးယားနဲ့ဆူဒန်နိုင်ငံတွေပါဝင်တယ်ဆိုပြီးတော့လည်းကုလအရာရှိခံပါကပြောပါရယ်ကမ္ဘာတဝန်းမှာဒီ2023ခုနှစ်အတွင်းမြန်မာအပါဝင်ကမ္ဘာပေါ်ကဒီလက်နက်ကင်ပြိပက္ခတွေကြားကလေးငယ်9ယောက်မှ1ယောက်နှုန်းအိုးအိမ်တွေကိုစွန့်ခွာပေးလို့ရထွက်ပြေးနေကြရပြီးတော့အကြီးအကျယ်အငက်ပေးဆိုက်ရောက်နေသူပေါင်းက258တန်းရှိတယ်လို့2023ခုနှစ်ဒီဇင်ဘာလတုန်းကလည်းကုလသမဂ္ဂကအစဉ်ကစားထုတ်ပြန်ထားပါရဲ့ရှင်
မြန်မာဘက်ကအွန်လိုင်းလိမ်လည်တဲ့ဂိုင်းနေစီကိုပို့ဖို့ပြင်နေတဲ့တရုတ်ဖုန်းအဟောင်းထောင်နဲ့ချီပြီးတော့ဖမ်းဆီးရမိခဲ့ပါတယ်လို့ထိုင်းနိုင်ငံကထုတ်ပြန်ပါတယ်။ထိုင်းမြန်မာနယ်စပ်မြဝတီဘက်မှာ call center လို့ခေါ်တဲ့အဲ့ဒီအွန်လိုင်းလိမ်လည်ဂိုင်းနေစီကိုပို့မဲ့တရုတ်ထုတ် Huawei ဖုန်းဟောင်းတထောင်ကျော်ကိုမဲဆောက်မြဝတီနယ်စပ် Transline Look နယ်မြေမှာတနေ့ဗုဒ္ဓဖူးနေ့ကဖမ်းဆီးရမိခဲ့ပါတယ်လို့ထိုင်းနယ်စပ်စောင့်တပ်ကသတင်းထုတ်ပြန်ပါတယ်။လက်ကင်ဖုန်းတွေကိုမြန်မာပြည်ဘက်ကမပို့ခင်လေးမှာထိုင်းအကောက်ခွန်အရာရှိတွေကထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ရဲ့လေစိတ်အနီးမှာဇွန်လ12ရက်နေ့ကဖမ်းဆီးခဲ့မိတာလို့မျက်မြင်တွေ့ခဲ့သူတဦးက VOA ကိုပြောပါရယ်စက်ကူကတ်ထူဘုံ10ဘုံနဲ့ထည့်ထားတဲ့ဒီ Huawei ဖုန်း1062လုံးကိုထိုင်းနယ်စပ်စောင့်တပ်နဲ့အကောက်ခွန်အရာရှိတွေကပေါင်းပြီးတော့ဖမ်းမိခဲ့တာလို့လည်းအနားမှာမျက်မြင်တွေကရှင်းပြပါရယ်အဲ့ဒီဘုံကိုတယ်လာတဲ့သူတွေကတော့ဒီထိုင်းစစ်တပ်ကအရာရှိတွေကိုမြင်တဲ့အချိန်မှာတော့ဘုံတွေကိုချက်ချင်းချပြီးတော့ထွက်ပြေးလွတ်မြောက်သွားတယ်လို့ထိုင်းနေသားဆောင်တက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မွေးစည်းဝါတိုက်ဖြတ်ရေးအရှိန်မြင့်လှုပ်ဆောင်နေတဲ့ကမ္ဘောဒီးယားနိုင်ငံမှာဒီကနေ့ဒီအမေရိကန်ဒေါ်လာတန်း90နီးပါးတန်ဖိုးရှိတဲ့သိမ်းဆည်းရမိထားတဲ့မွေးစည်းဝါ၄တန်ကျော်ကိုမိရှုဖျက်ဆီးလိုက်ပါတယ်။ဇွန်လ26ရက်နေ့မှာကြာရောက်မဲ့အပြည်ပြည်ဆိုင်ရာမွေးစည်းဝါသုံးဆွဲမှုနဲ့ရောင်းမတရားရောင်းဝယ်ဖောင်ကားမှုတိုက်ဖြတ်ရေးနေ့မတိုင်ခင်မှာအခုလိုဖမ်းဆီးပြီးတော့မွေးစည်းဝါတွေကိုမိရှုဖျက်ဆီးတာပါဒီကနေ့ဖနွမ်းပင်မြို့နယ်မြို့မှာဒီမိရှုဖြက်စီခဲ့တဲ့မွေးရည်စေးဝါတွေဟာလွန်ခဲ့တဲ့3နှစ်ကာလအတွင်းကတင်းစီရမိခဲ့တဲ့ကိုကင်းနဲ့ဆေးချောက်အပါအဝင်မွေးရည်စေးဝါမျိုးစုံပါပါတယ်ဒီမွေးရည်စေးဝါအများစုဟာမြန်မာထိုင်းနဲ့လာအိုသုံးနိုင်ငံဆုံရာရွှေတရီကန်ဒေသကနေကမ္ဘောဒီးယားကိုတရားမဝင်တည်ဆောက်လာတာဖြစ်တယ်လို့ကမ္ဘောဒီးယားမွေးရည်စေးဝါတိုက်ဖြတ်ရေးဌာနအကြီးအကဲကပြောပါတယ်ကမ္ဘောဒီးယားဟာမွေးရည်စေးရောင်းဝယ်ဖောင်ကားမှုတွေမှာတဆင့်ကန်ဖြတ်တန်းတည်ယူတဲ့အဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကုလသမဂ္ဂမွေးရည်စေးဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကလည်းပြောဆိုထားပါတယ်ရှင်
2024ဥရောပဖလားလူပွဲတွေကိုတော့ဂျာမနီနိုင်ငံမှာဒီကနေ့ဇွန်လ14ရက်နေ့မှာစတင်မှာဖြစ်ပါတယ်။ပွဲဥထွက်အနေနဲ့ကတော့အင်ရှင်ဂျာမနီနဲ့စကော့တလန်တင်းတို့ကစားကြမှာဖြစ်ပါတယ်။ဒီနေ့မြူနစ်ကွင်းမှာကန်ကြမဲ့ပွဲအတွက်ကိုတော့စကော့တလန်ပြည်သက်အများအပြားကမြူနစ်မြို့ကိုရောက်နေကြပါပြီ။2018ခုနှစ်နဲ့2022ခုနှစ်ကမ္ဘာဖလားပွဲတွေအပါအဝင်နိုင်ငံတကာပွဲတွေမှာအုပ်စုအစ်စ်မာတင်ထွက်ခဲ့ရပြီးတော့ပြီးခဲ့တဲ့နှစ်အတွင်းကစားခဲ့တဲ့ပွဲ17ပွဲမှာ3ပွဲပဲနိုင်ခဲ့တဲ့အင်ရှင်ဂျာမနီအသင်းအနေနဲ့ဒီတစ်ခါတော့ဂျာမနီအသင်းအနေနဲ့ဖလားရဖို့အတွက်ကိုဂျာမနီပြည်သက်တွေကမျှော်လင့်နေကြပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကစီရေးပဋိပက္ခအခြေအနေသတင်းကိုတင်ပြပေးမှာဖြစ်ပါတယ်။ကချင်ပြည်နယ်မှာစီးပွားရေးအရေးပါတဲ့ဝိုင်းမော်မြို့နယ်တွေကစစ်တပ်လက်အောက်ခံနေကြားဆောင်တက်တဲ့ပြည်သူစစ်တပ်စခန်း၄ခုကို၂ရက်အတွင်းမှာသိမ်းယူနိုင်ခဲ့ပါတယ်လို့KIA ကပြောပါတယ်တပ်စခန်းတွေကနေစစ်ကောင်စီတပ်တွေဆုတ်ခွာနေပေမဲ့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါတယ
်အခုရပ်ပိုင်းနေအတွင်း KIA နဲ့ပူးပေါင်းတပ်တွေရဲ့ထိုးစစ်ဟာတရုတ်နဲ့ကုန်သွယ်ရေးအရေးပါတဲ့ဝိုင်းမော်ချီပွေကားလမ်းဘက်အထိရောက်နေပါတယ်အဝေးပြေးကားလမ်းတကြောမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဇက်တိုက်သိမ်းယူနိုင်တာမှာဇွန်လ23ရက်နဲ့24ရက်နှစ်ရက်အတွင်းစစ်တပ်စခန်း၄ခုကိုထပ်မံသိမ်းယူခဲ့တဲ့အကြောင်းKIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
ခုလောလောဆယ်တော့ဝိုင်းမော်ကနဲ့စစ်ဖွေလမ်းဘက်မှာတပ်ပွဲတွေရှိပါတယ်အဲစမော်တို့ဘန်တော်တို့ဘက်မှာအဲတပ်ပွဲတွေရှိပါတယ်ဒါပေမဲ့ကြီးကြီးကျယ်ကျယ်တော့မဟုတ်ဘူးအဲတို့အဲကျေရဲ့ဖွဲ့တွေသွားတိုက်ဖို့လောက်လာတဲ့အခါမှာသူတို့စစ်တို့ဒီရဲတို့ဖွဲ့တွေကတို့ဘာသာတို့ဖွဲ့သေးလို့စကားများတော့ခုကျွန်တော်တို့တင်းလို့ရပါပြီဒီနေ့ဒီနာခါနှစ်ခုရှိတယ်မနေ့အတင်းနာနှစ်ခုရှိတယ်အခုအားလုံးကတော့လေးခုပြန်တင်းလိုက်ရပါပြီ
တင်းယူလိုက်တဲ့စခန်းတွေဟာစနီခူးရွာကစခန်းနှစ်ခုရှငော်နဲ့ဘန်တောင်ကစခန်းတစ်ခုစီဖြစ်ကြောင်းပြောပါတယ်စနီခူးစခန်းတွေကတော့ဝိုင်းမော်ချီပွေလမ်းကိုအဓိကထိန်းချုပ်ထားတဲ့စခန်းတွေဖြစ်ပါတယ်မနေ့ကြာတာပရိနေကတော့ဝိုင်းမော်မြို့အရှိတ်ဘက်ဝူယန်ကျေးရွာမှာရှိတဲ့ခလာရ58ကာကင်းစခန်းမှာKIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်ချိန်တိုက်ပွဲပြင်းထန်ပြီးစစ်ကောင်စီတပ်ကလေကြောင်းကပါတုံ့ပြန်တိုက်ခိုက်ခဲ့ကြောင်းနဲ့မန်စီမြို့နယ်မှာလည်း၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ဖလာယာ98ရဲ့ကာကင်းစခန်းနဲ့ဖြစ်ပါတယ်။အဲ့ဒီနေရာမှာတိုက်ပွဲဖြစ်ပါတယ်။အဲ့ဒါဟိုလေကြောင်းတော်မှလာဘမဖြစ်ကိုတယ်ဆိုတဲ့သတင်းလေးရပါတယ်။အဲမန်စီဘက်မှာကတော့၃ရက်လောက်ရှိပါပြီဆက်တိုက်ဖို့လိုအဲ့တိုက်ပွဲရှိပါတယ်။မန်စီနဲ့ ဒီဘမောကြားကပေါင်ကြားတဲ့ယူဝနာမှာပြပွဲကျင်းထားတယ်မနေ့ကတော့ဟိုသက္ကဆာရဲ့တက္ကကျန်ကားပေါ့ကျန်ကားတစ်စီးအဖြစ်ရှိလိုက်တဲ့ဆိုတဲ့တရင်ကတော့ရပါတယ်ဒါပေမဲ့ဟိုမင်းသမီးအချိန်နဲ့ဘူတော့ဘင်းများလို့ဖြစ်ဖြစ်နေရှိလို့ကိုရီးယားသူစီကတော့မသိဘူ
းဇွန်လ17ရက်နေ့ကဆိုရင်လဲဝိုင်းမော်မြို့နယ်ကံပိုက်တီကားလမ်းပေါ်ကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ဘူအောင်တပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့တယ်လို့အဲ့ဒီနေ့မှာပဲစတုံးပြူဟာတပ်စခန်းအပါဝင်စခန်းကြီး၄ခုလောက်နဲ့စခန်းငယ်၆ခုလောက်ကိုသိမ်းယူခဲ့ပါတယ်အခုလိုကချင်ပြည်နယ်မှာစစ်ကောင်စီတပ်စခန်းတွေသိမ်းပိုက်ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်က VOA ကဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်တာမရှိသေးပါဘူးမိုးမောင်းတဲ့မန်စီဘက်မှာတော့ပြီးခဲ့တဲ့လာဇန်းကလေးကတိုက်ပွဲတွေပြင်းထန်နေတာပါလောလောဆယ်မှာတော့တိုက်ပွဲတွေဟာရန်နာလိုက်ပြန်တိုက်လိုက်နဲ့ဖြစ်ပွားနေတာလည်းဖြစ်ပါတယ်ဝိုင်းမော်ဒေသခံတဦးကတော့ဝိုင်းမော်မြို့နယ်ဝူယန်ရွာမှာဖြစ်ခဲ့တဲ့မနေ့ကတိုက်ပွဲဟာပြည်သူစစ်စခန်းမှာဖြစ်တာမဟုတ်ပဲဝူယန်နဲ့လမြန်ရွာအတွင်းဘက်မှာဖြစ်တဲ့အကြောင်းနဲ့ဒေသခံရွာသားတွေတိမ်းရှောင်နေတာကြားပြီးဖြစ်တဲ့အကြောင်း VOA ကိုပြောပါတယ်ဝူယန်မှာတော့မနေ့ကထ
ောက်လာရင်ထောက်လာရင်ပြောဝင်တယ်တော့မှဒီကျွန်တော်ဝူယန်လမြန်ကျွန်တော်အခြေတက်မှာပေါ့အဲ့တော့တိုက်ပွဲဖြစ်တယ်ပြီးရင်အဲ့ဒီနောက်ပိုင်းမှာမှသူကလေရင်နဲ့လာတင်ပြမှလာဖြစ်တယ်အဲ့လိုစခန်းပြိတာတော့မကြောက်ဝန်ကြီးမှာစခန်းတစ်ခုရောရှိတယ်ဒီပြည်သူ့စခန်းဒါပေမဲ့အမှားဖြစ်တာတော့မဟုတ်ဘူးသူကဝန်ကြီးလည်းမြောင်ရွာသူရွာသားတွေကတော့တိမ်းချောင်တာတော့ကြာပြီခဏ၃နာရီပြီးတော့ရှိတယ်သူတိမ်းချောင်တာ
ဝိုင်းမော်မျိုးနဲ့ဝူယန်ရွာတိုက်ပွဲမှာအရသာထိခိုက်မှုတရင်မကြားသိရသေးပေမဲ့မန်စီတိုက်ပွဲမှာတော့ဗမော်မျိုးနဲ့အတွင်းကကဘာနီရွာမှာလက်နက်ကြီးကြီကြတာကြောင့်အ ਨੇ စုံဒေသခံ၉ဦးထိခိုက်ပြီးနေနှလုံးမီးလောင်ခဲ့တဲ့အကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြပါဗျ။မန်စီဒေသခံတွေကို VOA ကဖုန်းခေါ်ဆိုခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ကချင်ပြည်နယ်မှာမတ်လ9ရက်ကစတင်ပြီး KIA နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာ၃လကျော်ကာလအတွင်းမြို့အ ਨੇ စုံ၅မြို့လောက်နဲ့စခန်းပေါင်း120ကျော်သိမ်းပိုက်ထားတဲ့အကြောင်း KIA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ဘက်ကစီရေးပြိပခနောက်ဆုံးအခြေအနေကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရန်ကုန်နဲ့မန္တလေးမှာ VPN အသုံးပြုသူတွေတံရိုက်ခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာပိတ်ထားတဲ့ Facebook လိုမျိုး online website စာမျက်နှာတွေကိုဝင်နိုင်ဖို့သုံးနေကြတဲ့ VPN လို့ခေါ်တဲ့ဂျာခန်အင်တာနက်ကွန်ရက် app တွေဖုန်းထဲမှာရှိမရှိရန်ကုန်မြို့နဲ့မန္တလေးမြို့တွေမှာအာဏာပိုင်တွေလိုက်ပြီးတော့စစ်ဆေးနေပါတယ်။တချို့နေရာတွေမှာတော့ VPN app ကိုတွေ့တဲ့အတွက်အစမတန်ဒဏ်ငွေရိုက်တယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မုံကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာလူအများအသုံးပြုကြတဲ့ Facebook Messenger အပါအဝင် online စာမျက်နှာတွေကိုအသုံးမပြုနိုင်အောင်လို့စစ်ကောင်စီကပိတ်ပင်ထားတာကြောင့်ကိုပိုင်အင်တာနက်ကွန်ရက်လို့သုံးနိုင်တဲ့ VPN ဂျားခံကွန်ရက်တွေကိုအသုံးပြုကြရပါတယ်။အဲ့ဒီ VPN app တွေဖုန်းထဲမှာရှိမရှိကိုအခုရက်ပိုင်းရန်ကုန်နဲ့မန္တလေးမြို့တွေမှာအာဏာပိုင်တွေလိုက်စစ်ဓာတ်ငွေရိုက်နေတယ်လို့မြို့ကန်တွေကပြောပြကြပါတယ်။VPN သုံးပြီးတော့ online ပေါ်မှာမဟုတ်မှန်တဲ့သတင်းတွေဖြန့်နေတယ်လို့ဆွဆွဲပြီးငွေတောင်းတာဖြစ်တဲ့အကြောင်းမန္တလေးကဒေသခံတယောက်ကပြောပြပါတယ
် VPN ပါတဲ့လူတွေကြံမားတောင်းရိုက်တဲ့နေရာတွေတသိမ်းရိုက်တဲ့နေရာတွေပေါ်တော့အသာသာပြီးတော့ကားနဲ့လာတဲ့လူဆိုရင်လည်းဈေးတမျိုးပေါ်တော့ခုက VPN နဲ့ကုန်ရှုပ်ချလိုက်ကြပြီဆိုတော့ကျွန်တော်တို့ digital လေးသုံးနေတာတော့ပဲရှိရတာ Facebook ပေါ်မှာတော့ Messenger တို့အဆက်အသွယ်ဘာမှမရှိကြတော့ဘူးဗျ Facebook တွေပါလေအမ်းနဲ့ဖြစ်တယ်ဆိုရင်တော့ကျွန်တော်လည်းပါမှာပဲမကျရဘူးပေါ့နော
်လမ်းတွေမှာလုံခြုံရေးတွေကရှောင်းတခင်စစ်ဆေးတာကြောင့်တချို့ကအနီးအနားခရီးသွားတာမျိုးကိုပါမလုပ်ကြတော့ဘူးလို့မန္တလေးမြို့ကတချို့ကပြောပါတယ်ရန်ကုန်မန္တလေးမြို့တွေမှာ VPN ရှိမရှိစစ်ဆေးဒဏ်ရိုက်နေတာကြောင့်တချို့မြို့တွေကသူတွေကလည်းအိမ်ပြန်ထွက်ရင် VPN app တွေကိုယာယီဖြတ်ပြီးတော့ထွက်နေကြပါတယ်ဘကိုးတိုင်းထဲမှာ VPN လိုက်စစ်တာမရှိသေးပေမဲ့အန်ဒီရဲ့ကင်းအောင်လို့ VPN ဖြုတ်ထားတယ်လို့ပခိုးမျိုးကန်တယောက်က VOA ကိုပြောပြပါတယ်
ကျွန်တော်တို့ရှင်းတာတော့ကောင်းဆုံးပေါ့လေလုံးဝကျွန်တော်ဖုန်းတွေလည်းကျွန်တော်လိုရမှာပဲထည့်သုံးတော့လက်ရှိလို့ရတယ်ဘာကျွန်တော်ဆက်လို့သုံးတယ်တော့ဒီလမသုံးတော့လည်းမရဘူးလေကျွန်တော်မဖြေဘူးပေါ့ဘုန်းဆုတာရတာပေါ့
2022ခုနှစ်မှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီကအင်တာနက်အွန်လိုင်းသုံးစွဲမှုတွေကိုကန့်သတ်ပိတ်ပင်ခဲ့ပါတယ်2022ခုနှစ်နှစ်ဆန်းပိုင်းမှာတော့စိုက်ဘာလုံခြုံရေးဥပဒေကိုပြဋ္ဌာန်းပြီးတော့ VPN သုံးနေသူတွေကိုအရေးယူဖို့လည်းပြင်ဆင်ခဲ့ပါတယ်။အတိမပြုတ်ရသေးတဲ့ဥပဒေချမ်းနဲ့မှဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်မရှိဘဲ VPN ချိတ်ဆက်အသုံးပြုသူတွေကိုထောင်ဒဏ်တစ်နှစ်ကနေအများဆုံး3နှစ်ဖြစ်စေငွေဒဏ်အများဆုံးကျပ်သိန်း50ဖြစ်စေဒဏ်2ရက်လုံးဖြစ်စေကြားခံရမယ်လို့ဖော်ပြထားပါတယ်။
ဒါကတော့ရန်ကုန်နဲ့မန္တလေးမှာ VPN အသုံးပြုသူတို့တံငွေရိုက်ခံရတဲ့တဲ့ရင်မဆုမျက်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာအပါအဝင်ကမ္ဘာတစ်ဝှမ်းကဒီမိုကရေစီရေလှှရှားသူတွေကိုဂုံလူဆောင်တစိမ့်ချင်းမြင့်တဲ့အခမ်းအနားသတင်းဆောင်မကိုတင်ပြပေးကြပါတယ်။မြန်မာပြည်သူတွေရဲ့ရဲရင်စွန့်လွတ်တဲ့လွတ်မြောက်ရေးတိုက်ပွဲကိုအမေရိကန်အစိုးရအနေနဲ့ပြက်ပြက်သားသားဆက်ပြီးတော့မှထောက်ခံအားပေးပါလို့အမေရိကန်အထက်လွှတ်တော်အမတ်မစ်မကောနဲကမနေ့ညတုန်းကကမ္ဘာတစ်ဝှမ်းဒီမိုကရေစီရေလှှရှားမှုတွေကိုအားပေးကူညီနေတဲ့NED ဖွဲ့ကြီးကကျင်းပတဲ့2024ခုနှစ်အတွက်ဒီမိုကရေစီပံ့ပိုးကူညီမှုဂုံလူဆောင်တစိမ့်ချီးမြှင့်တဲ့အခမ်းအနားမှာတိုက်တွန်းပြောဆိုသွားပါတယ်။ဒီလိုမျိုးကမ္ဘာတစ်ဝှမ်းဒီမိုကရေစီရေလှှရှားမှုတွေကိုအားပေးကူညီနေတဲ့ NED ဖွဲ့ကြီးကပေးတဲ့ဒီကြတာပရင်းညကကျင်းပခဲ့တဲ့အခမ်းအနားအကြောင်းကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
။ Over the many years leaders McConnell and his staff particularly Mr. Pockrove has given
American Telodom Mish McConnell ရဲ့မြမာရေးနဲ့ကမ္ဘာဒီမိုကရေစီရေးတစိုက်မမတ်ဂူညီပံ့ပိုးမှုတွေအကြောင်းမင်းညကခန်းနာမှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကမိတ်ဆက်ပြောဆိုသွားခဲ့ပါလေမြမာနိုင်ငံအခက်အခဲဆုံးကာလမြမာပြည်သူတွေရဲ့လွတ်မြောက်ရေးမျှော်လင့်ချက်နဲ့အလေးအနက်တိုက်ပွဲဝင်နေရတဲ့အချိန်ဒီမှာ Mitch McConnell လို့ခေါင်းဆောင်တွေရဲ့ထောက်ခံမှုအရေးကြီးတဲ့အကြောင်းနဲ့ဒီလိုထောက်ခံပံ့ပိုးမှုတွေအရင်ကားတဲ့ပုံလိုအပ်နေတဲ့ဆိုတော့ဦးအောင်မျိုးမင်းပြောဆိုသွားပါလေအခမ်းအနားမှာကမ္ဘာတစ်ဝှမ်းဒီမိုကရေစီရေလှုပ်ရှားမှုတွေကိုအားပေးကူညီပေးနေတဲ့ NED အဖွဲ့ကြီးရဲ့ကိုစားဦးအောင်မျိုးမင်းကမစ်မကောနဲကိုဂုဏ်ယူဆောင်တစ်စိတ်ချီးမြှင့်ပါလေမစ်မကောနဲဟာမြမရေးနဲ့ပတ်သက်ပြီးအမေရိကန်ပါတီကြီးနေရာစလုံးရဲ့ထောက်ခံအားပေးထားတဲ့ဘာမာအက်ပြည်ထောင်ချက်ဒီမှာမြမဒီမိုကရေစီရေးအတွက်ရန်ပုံငွေနဲ့ဒီပညာထောက်ပံ့ကူညီတွေပေးဖို့စစ်ကောင်စီကိုခုခံတော်လှန်နေတဲ့ PDF အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်သွယ်ပြီးလက်နက်မဟုတ်တဲ့ကူညီတွေပေးရင်အကောင့်တွေပေါ်လာအောင်အမေရိကန်အစိုးရကိုဦးဆောင်တိုက်တွန်းခဲ့သူဖြစ်ပါလေ။မြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိတဲ့ Mitch McConnell ဟာထိန်းသိမ်းခံရတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ ng ဆန်းစုကြည်နဲ့ပုံကိုရေးရရင်းနှီးသူလည်းဖြစ်ပါလေ။အရှင်မြမားနိုင်ငံမှာရသာဆိုးရအုပ်ချုပ်ခွင့်မရခင်ဒေါ ng ဆန်းစုကြည်နေကြကြုတ်ကြခံရတဲ့ကာလတွေကလေးကသူနဲ့ပြန်လည်ရှိုးဝဲဆက်သွယ်ခဲ့တဲ့အကြောင်းတွေကိုမနေ့ကခန်းနာမှာတခုတ်တည်းပြောဆိုသွားပါလေဒေါ ng ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့တဲ့ကြီးစဉ်အကြောင်းကိုလည်းပြန်ပြောပြပါလိမ့်ရခိုင်ပြည်နယ်အခြေအနေတွေကြောင့်နိုင်ငံတကာကဒေါ ng ဆန်းစုကြည်ပေါ်ဝေဖန်ခဲ့တဲ့အချိန်မျိုးတွေမှာသူကဒေါ ng ဆန်းစုကြည်ဘက်ကရက်တိပြောဆိုခဲ့သူလည်းဖြစ်ပါလေမြန်မာပြည်သူတွေရဲ့ရဲရဲဆွတ်လွတ်တဲ့လွတ်မြောက်ရေးတိုက်ပွဲကိုအမေရိကန်အစိုးရအနေနဲ့ဒီရက်ပုံပြီးပြက်ပြက်သားသားဆက်လက်ထောက်ခံအားပေးဖို့အမေရိကန်ထက်လွတ်တော်မတ်မစ်မက်ကောနဲကတိုက်တွန်းပါလေ။မြန်မာပြည်သူတွေရဲ့ဒီမိုကရေစီရဲ့ရုန်းကန်လှုပ်ရှားမှုကိုမေ့ထားမှမဟုတ်သလိုဒီလွတ်မြောက်ရေးတိုက်ပွဲပေါ်ထောက်ခံမှုတွေကိုဘလို့အကြောင်းနဲ့မှအလျှော့မပေးသင့်ဘူးလို့လည်းသူကပြောဆိုသွားပါလေ
။ And if the people of Burma were willing to risk their lives in this effort,
မြန်မာဒီမိုကရေစီရေးကနေယူကရိန်းရေးတီကမ္ဘာတစ်ဝှမ်းဒီမိုကရေစီနဲ့လူ့ခွင့်ရေးတွေဥဆောင်လှုပ်ရှားသူတွေကိုထောက်ခံရမှာထင်ရှားတဲ့မစ်မကောနဲဟာအမေရိကန်ရဲ့ဩဇာရှိဆုံး Republican ထိပ်တန်းခေါင်းဆောင်ဒုဖြစ်ပြီးအမေရိကန်သမိုင်းမှာတည်ထောင်အရှိကြဆုံးကတ္တကီပြည်နယ်ထက်လွတ်တော်အမတ်လည်းဖြစ်ပါလေအခု NED က2024ခုနှစ်အတွက်ပေးရတဲ့ဒီမိုကရေစီပံ့ပိုးကူညီမှုဂုဏ်ယူဆောင်စုကိုမစ်မကောနဲနဲ့အတူအောက်လွှတ်တော်ဥက္ကဋ္ဌအောင် Nancy Pelosiရုရှားတိဘက်နဲ့ဘယ်လာရုစ်နိုင်ငံတွေကဒီမိုကရေစီခေါင်းဆောင်၄ဦးလဲဂုဏ်ပြုချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ
ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီဆုရှင်အမေရိကန်ပြည်ထောင်စုကန်တကီပြည်နယ်ကအထက်လွှတ်တော်အမတ်မစ်မကောနဲဟာအမေရိကန်နိုင်ငံရေးသမားတွေထဲမှာတော့မြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြီးတော့မြန်မာဒီမိုကရေစီရေလှှရှားသူတွေကိုပြက်ပြက်သားသားထောက်ခံသူဖြစ်ပါတယ်ရှင်view American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးတော့နိုင်ငံတော်ဝန်မှာအဖမ်းအစည်းတွေပြန်များလာနေတဲ့အကြောင်းကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံထဲမှာအကြမ်းဖက်မှုတွေကင်းစင်အောင်ဆောင်ရွက်မယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောကြားပြီးတဲ့နောက်မှာတော့နိုင်ငံတော်ဝန်ဇက်တိုက်ဖမ်းဆီးမှုတွေကိုစစ်ကောင်စီရဲ့သတင်းတွေမှာဖော်ပြနေပါတယ်ပြည်ပအခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသေး AAPBB ရဲ့ထုတ်ပြန်ချက်အရကတော့ဂျွန်လာပထမနဲ့ဒုတိယဘက်အထက်မှာကိုရန်ကုန်တိုင်းတွင်က19ဦးကိုစစ်ကောင်စီဘက်ကဥပဒေမဲ့ဖမ်းဆီးခဲ့တယ်လို့ပြောထားပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါမယ်ရှင်
ဇွန်လပထမဘက်ကစစ်ကောင်းဆောင်ဗိုလ်ချုပ်ငှကြီးမင်းအောင်လှိုင်တက်ရောက်ဖွင့်လှစ်ခဲ့တဲ့တန်လင်းတရားအမှတ်3ဖွင့်ပွဲအခမ်းအနားကိုတရခွန်မမရှော့တိုက်ဒုံးနဲ့တိုက်ခိုက်ဖို့စီစဉ်ထားသူ9ယောက်ကိုဖမ်းဆီးထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ဒီလူတွေကိုပြည်နယ်မှာဖမ်းပြီးတော့စစ်မင်းနေလဲဆိုတာအခုချိန်ထိမသိရသလိုသူတို့အခြေအနေကိုလည်းမသိရသေးပါဘူး။နိုင်ငံရေးအကျဉ်းသားဟောင်းတယောက်ဖြစ်တဲ့ဦးထွန်းကြည်ကတော့ဖမ်းဆီးခံရတဲ့သူတွေရဲ့အသက်အန္တရာယ်အထူးစိုးရိမ်စရာကောင်းတယ်လို့ပြောပါတယ
်။ကမလီတနည်းမှာတနည်းတရားကိစ္စနဲ့ပတ်သက်လို့နောက်1980နှစ်ကဒါလက်ကလေးတွေကိုသူတို့ဖမ်းတယ်။တကယ်တကယ်ကြတော့ပွလင်းမြေတာမှုလည်းမရှိဘူး။အခုကဖမ်းပြီးသွားပြီဟေးဆိုရင်ဒီလူငယ်ရဲ့ generation Z တွေရဲ့ဒီနိုင်ငံတွေရဲ့ပြဆင်းတဲ့အနေအထားမျိုးရှိတယ်။သူတွေကကျုံ့မကြံတဲ့ပုံစံမျိုးတွေနဲ့အဲ့လိုနီးနာမျိုးတွေနဲ့ဒါသူတို့ကနော်အဲ့ဒါဖိနေမြန်မာနှိမ့်ဆက်ပြီးတော့လူခွင့်ရေးကိုအစိုးရဆုံးနဲ့ပြင်းထန်ဆုံးတို့ပေါက်နေရတယ်တွေ့ရတယ်။အောင်စစ်တော်ရောက်နေတဲ့လူတွေအဖမ်းဆီးခံရတဲ့လူတွေထောင်တိတိမှရှိနေတယ်။နိုင်ချင်းနေအားလုံးအတွက်ကတော့တကယ်ကိုဒီအချိန်မှာအလုံးအမင်းသူတို့ရဲ့အသက်အန္တရာယ်အတွက်စိုးရိမ်မကင်းဖြစ်မိတယ်။အခုလူမျိုးဆက်ကဆက်အနေပြီးတော့ပုံမြနိုးမျိုးတက်ပြီးတော့နော်အကျမ်းပဲ့ပုံစံမျိုးပုံဖော်နေတာတွေတော့နိုင်ငံတကာအနေနဲ့တွားပေးုံနဲ့တော့မရပါဘူး။ဖျားပေးပြီးတော့ဒီဆက်ကဆက်ကိုတော့အမြန်ဆုံးထိထိရောက်ရောက်လက်တွေ့ကြကြဒီပေးအရင်ယူတော့အချိန်တန်ပြီလို့တော့မှတ်ချက်ပြုချင်ပါတယ်ဗျာ
ဖန်စီခန္ဓာအသူ9ယောက်မှာအမျိုးသား6ယောက်နဲ့အမျိုးသမီး1ယောက်ပါဝင်ပါတယ်တန်လင်းတရားကိုဖောက်ခွဲဖို့လုပ်သူတွေလို့စစ်ကောင်စီဆွဆွဲထားတဲ့သူတွေကိုတကုံမျိုးတစ်စိတ်ကမ်းမျိုးနဲ့တင်မောချင်းဝန်ထမ်းအင်ယာဝန်ထဲမှာရှိတဲ့လိုင်ကန်အဟောင်းမှာရှာဖွေဖန်စီခဲ့တာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်အကြမ်းဖက်ဖို့လှုပ်ဆောင်သူလို့ခေါင်းစဉ်တက်ဖမ်းရင်လဲဖမ်းဆီးခံရသူတွေကိုစစ်မေးတာမှာလက်လွန်ညှဉ်းပန်းနှိပ်စက်တာပြန်လဲခုခံခြေပခွင့်မပေးတာဟာလူအခွင့်အရေးနဲ့ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေပညာရှင်တဦးကအခုလိုပြောပါတယ
်ဒီမြန်မာနိုင်ငံသားတွေကိုစစ်ပြောရေးလို့ခေါ်နေနေရမှာစစ်သေးဖို့ဆိုတာဒီနေ့မြန်မာနိုင်ငံမှာရှိတဲ့ပြည်ထောင်စုတွေဘယ်ဥပဒေမှမပြတ်ထန်းတာမရှိဘူးတယ်မလို့အဥပဒေတယ်မလို့နီးဥပဒေဘယ်ဥပဒေမှမရှိဘူးအခြားဥပဒေတွေမှလည်းမရှိဘူးဒါကြောင့်အဲ့ဒါတွေဒီဥပဒေနဲ့အညီမဟုတ်ဘူးဥပဒေနဲ့ညီညွတ်မှုမရှိဘူးလို့ဆရာတို့အတူတင်းပြောခြင်းဖြစ်ပါတယ်
နေရာစုံမှာလူငယ်လူရွယ်တွေကိုပုံမှန်မျိုးစုံတက်ဖန်ဆီးနေရတွေပူလာနေတာမို့လူငယ်တွေအနေနဲ့သတိဝရိယနဲ့နေထိုင်ဖို့လိုတယ်လို့ထိုင်းချေဆိုင်အာနာရှင်စနစ်တော်လှန်ရေးနဲ့ပြည်သူ့ကာကွယ်ရေးကွန်ရက်ကဒုက္ခကိုဇော်ထွန်းကပြောပါတယ
်အခုဟာလေရန်ကုန်မန္တလေးပဲခူးပေါ့ညောင်လေးပင်အဲ့လိုမျိုးဘာမှပြည်ထဲမှာရှိတဲ့ဟိုအနေနဲ့ရက်ရက်ကဒီမြို့တွေမှာဒီနယ်တွေမှာပေါ့ဗျာဒီလူငယ်တွေကိုအကြောင်းမျိုးမျိုးပြပြီးတော့စကားစားအနေဒီဖမ်းဆီးမှုတွေအများကြီးပြုလုပ်နေပါတယ်တချို့လူငယ်တွေလည်းဖမ်းဆီးပြီးတော့အပြီးမှာဟာရဲစခန်းရောက်ပြီးရင်နောက်ပိုင်းမှာဒီတက်တွေလည်းရောက်ပြီးရင်နောက်ပိုင်းမှာပြန်ပြီးတော့ဟိုပတ်စံတောင်းပြီးတော့ပြန်လွတ်ပြေးတာတွေရှိတယ်ပေါ့နော်နောက်တစ်ခုကအခုဟိုသတင်းထဲမှာပါလာတာပေါ့တနင်္သာရဖွင့်ပွဲမှာဒီအချမ်းဖတ်ဖို့စူးစမ်းရတယ်ဆိုကြလက်နက်တွေနဲ့ထုတ်ပြီးတော့အဲ့လိုမျိုးဆိုတော့ဖန်ချင်းမှုတွေပြုလုပ်နေတာတွေတွေ့ရပါတယ်ဆိုတော့စကားစကားတော့အကြောင်းမျိုးမျိုးပြပြီးတော့သူတို့ဖန်ချင်းမှုတွေအနိုင်ကျင့်မှုတွေနှိပ်စက်မှုတွေပြုလုပ်မှာပဲပေါ့ဆိုတော့လူငယ်တွေအနေနဲ့ကြည့်ပြီးတော့ကျွန်တော်တို့ရှောင်စေချင်ပါတယ
်အခုသတင်းပတ်တွေအတွင်းရန်ကုန်မြို့ကမြို့နယ်တချို့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ရဲကြီးအုပ်ချုပ်ရေးအဖွဲ့တွေကအစည်းအဝေးစစ်တာတွေပြန်လုပ်လာတယ်လို့သူတို့မတင်ကြရင်နေအိမ်တွေထဲမှွေနှောက်ရှာဖွေပြီးတော့ဖမ်းဆီးသွားတာတွေရှိတယ်လို့ကြုံရတဲ့ရက်ွက်နေပြည်သူတွေကပြောပါတယ်အမိမဖော်လို့တဲ့ရန်ကုန်တိုင်းစစ်ကြောရေးမှာပါဝင်တဲ့အရာရှိတူအဆိုအရလက်တလုံးမှာအကြမ်းဖက်မှုနဲ့ပတ်သက်လို့ဖမ်းဆီးခံရသူတွေဟာအယောက်20ထက်မနည်းရှိနေပြီးတော့သူတို့ကနေတဆင်ဆက်ဆက်တရခံတွေကိုဖမ်းဆီးဖို့အပူတပြင်းလှုပ်ဆောင်နေတယ်လို့ပြောပါတယ်ဆက်ဆက်တရခံတွေဖမ်းမိအောင်ဆောင်ရွက်သူတွေကိုယာတုတိုးပေးတာအပြင်တခြားခံစားခွင့်တွေစစ်ကောင်စီဘက်ကပေးတယ်လို့သူကပြောပါတယ်ရန်ကုန်တိုင်းအတွင်းမှာစစ်စင်ရေးလှုပ်ဆောင်မယ်ဆိုတဲ့သတင်းရထားတာအပြင်တံပြန်ထောက်လိုင်းရေးတွေအရာအခုလိုဖမ်းဆီးနိုင်တာတွေရှိတယ်လို့အမည်မဖော်လိုတဲ့စစ်ကြောရေးအရာရှိတယောက်ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းပဲခူးတိုင်းဒေသကြီးဒိုင်ဦးနဲ့တောင်ငူမြို့မှာလက်နက်ခဲယမ်းတွေနဲ့ဆက်ဆက်ပစ္စည်းများစက်တိုက်ဖမ်းဆီးခဲ့တာတွေရှိခဲ့တယ်လို့စစ်ကောင်စီလူလာတဲ့ Telegram Channel တွေမှာတင်ထားတာတွေရှိပါတယ်။ဇွန်လပထမပတ်အတွင်းတောင်ငူမြို့၄မိုင်ဆစေးဂိတ်အတွင်းလက်နက်မျိုးစုံ34လက်အပါအဝင်ကြီမျိုးစုံဘုံဒီအလုံးတွေလက်ပစ်ဘုံတွေရမှုတွေအပြင် Drone နဲ့ Starlink ဆက်တွေတင်ရတယ်လို့အဲ့ဒီ Channel တွေမှာဖော်ပြထားပါတယ်။နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကထုတ်ပြန်ချက်အရ2024ခုနှစ်ဇွန်လ1ရက်နေ့ကနေ13ရက်နေ့အထိ နှစ်ပတ်အတွင်းရန်ကုန်တိုင်းက19ဦးကိုစစ်ကောင်စီကဖမ်းဆီးခဲ့တယ်လို့ထုတ်ပြန်ပါတယ်။အများစုကရန်ကုန်တိုင်းကဖြစ်ပြီးတော့ကျန်တဲ့ဦးက AR တိုင်းကဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။APP ရဲ့စီးရင်တွေအရစစ်အာဏာသိမ်း3နှစ်ကျော်ကာလအတွင်းနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့လူပေါင်း 2,000 ကျော်ဖမ်းဆီးခံထားရဆဲဖြစ်ပြီးအဲ့ဒီအထက်ကလူ 9,000 ကျော်ထောင်ဒဏ်တွေချမှတ်ခံထားရပါတယ်စစ်ကောင်စီကတော့ APP ရဲ့စီးရင်ဟာချက်ကားထားတဲ့စီးရင်တွေဖြစ်တယ်လို့ပြောကြားပယ်ချလိမ့်ရှိပါတယ်ခင်ဗျာ
ဒါကတော့နိုင်ငံတော်မှာအခုရပ်ပိုင်းနေတဲ့မှာဇက်တိုက်ဖန်စီမှုတွေဖြစ်နေတဲ့အခြေအနေကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မကွာရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ်ဇွန်လ14ရက်တောက်ကြနေညချမ်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့ရခိုင်တကြံအကြောင်းအမေရိကမှာစာအုပ်ရေးသားတဲ့အထက်တန်းကျောင်းသူလေးအကြောင်းကိုတင်ဆက်ပေးထားပါတယ်။အမေရိကန်ကိုရောက်နေတဲ့မြန်မာကလေးငယ်တွေနောက်ပြီးတော့မြန်မာစာမဖတ်တတ်တဲ့ကလေးငယ်တွေအတွက်ရခိုင်ရင်ကျေးမှုအပါအဝင်မြန်မာနိုင်ငံရဲ့ရင်ကျေးမှုအကြောင်းအရာတွေကိုဖတ်ခွင့်သိခွင့်ရစေချင်တာကြောင့် LC Celebrate Rakhine The Jan ဆိုတဲ့ရခိုင်တကြံပွဲအကြောင်းကလေးဖတ်စာအုပ်ကိုရေးဖြစ်ပါတယ်လို့ Minnesota ပြည်နယ် Indiana အထက်တန်းကျောင်းက၁၇တန်းကျောင်းသူမလင်းကလျာထွန်းကပြောပါတယ်။သူကကျောင်းအရက်ဒီမှာမနာပဲနဲ့အချိန်ယူပြီးတော့ရေးသားခဲ့တာဖြစ်ပါတယ်။အခုသူ့ရဲ့စာအုပ်ကို Amazon Online မှာရောင်းချနေပြီးတော့ကမ္ဘာတဝန်းကမှာယူဖတ်ရှုလို့ရတဲ့စာအုပ်ဖြစ်ပါတယ်။ဒီလိုမျိုးစာအုပ်ထုတ်နိုင်ဖို့သူဘယ်လိုမျိုးအချိန်ယူခဲ့ရသလဲ။ဘာတွေအားစိုက်ပြီးတော့ကြိုးပမ်းခဲ့ရသလဲဆိုတာကိုမလင်းကလျာထွန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမခင်ဖြူထွေးတင်ဆက်ပေးထားပါတယ်။There's a path we must choose sometime. Gotta stand up and fight sometime. မင်္ဂလာပါမလင်းကလျာချုံ VOA အတွက်အခုလိုမျိုးအချိန်ပေးတာအမျိုးသမီးခန္ဓာမှာပါဝင်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ
်မင်္ဂလာပါဟုတ်ကဲ့ပါ
ဟုတ်ကဲ့ပါဆိုတော့မလင်းကလျာချုံကအခုဆိုလို့ရှိရင်ဒါကိုတက်နေတဲ့အထက်တန်းကျောင်းရဲ့စာဆောင်ပေါ့နော် Zepress စာဆောင်ပါလေတီးပြည့် editor အနေနဲ့လုပ်နေတယ် design editor လည်းဖြစ်တယ်။နောက်ဒီတစ်ချိန်ထဲမှာလည်းအခုဆိုလို့ရှိရင်ဒီဇွန်လထဲမှာပဲရခိုင်ရိုးရာတကြံပွဲတော်အကြောင်းစာအုပ်ရေးသားထုတ်ဝေတယ်ဆိုတာကိုလည်းတွေ့ရပါတယ်။အခုဆိုရင်ဒီစာအုပ်ကဒါ Amazon website မှာရောင်းနေတာကိုလည်းဟိုတွေ့ပါတယ်။ဆိုတော့မြန်မာနိုင်ငံကပြည်ပြီးတော့မှမြန်မာပြည်သားစုကမွေးဖွားလာတဲ့ဒီဆယ်ကျော်သက်အထက်တန်းကျောင်းသူတွေတက်ရောက်ပေါ့နော်အခုဒီအမေရိကန်ပြည်ထောင်စုမှာကိုယ်တိုင်စာအုပ်ရေးသားပြီးတော့ထုတ်ဝေတဲ့အထိဆွမ်းဆောင်နိုင်နေဆိုတာလည်းဒါအင်မတန်ကိုမှဂုဏ်ယူပါတယ် Congratulations လို့လည်းအရင်ဆုံးပြောချင်ပါတယ
်ကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ပါဆိုတော့အဓိကကလည်းဒီစာအုပ်ရေးသားခဲ့တာနဲ့ပတ်သက်ပြီးရောပဲပေါ့နော်အခုလိုဒါ Amazon လိုမျိုး online စည်းဆိုင်ကြီးတွေမှာလူတိုင်းဝယ်ယူဖတ်နိုင်တဲ့အထိဒီစာအုပ်ကိုရေးသားနိုင်ကြတာနဲ့ပတ်သက်ပြီးတော့အတိအကျမေးချင်တာပါဆိုတော့ဘယ်အချိန်မှဒီစာအုပ်ကိုစပြီးတော့ရေးပစ်ခဲ့တယ်လဲဘယ်လိုစိတ်ပူစရခဲ့တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ so ဒီစာအုပ်စပြီးတော့စဉ်းစားတာ Linglia ရဲ့အမေကငငယ်တုန်းကဒီ Linglia ကိုဖတ်ပြလို့ရတယ် like စာအုပ်တွေရှာတာဘယ်မှာပြီးအကြောင်းစာအုပ်တွေအင်္ဂလိပ်လိုမျိုးရေးထားတဲ့ဟာတွေကနည်းနည်း like ခက်ခဲရှာတယ်လေ so အဲ့လိုမတွေ့ရဘူးပြီးတော့ especially clay table sao တဲ့အမတွေ့အောင် so လင်္ကာရဲ့မမေအစပြီးတော့ကြည်ထားတာဒါပေမဲ့အဲ့လောက် like a low ပြီးတော့ a low show ပြီးတော့လင်္ကာလည်းပေါ်ကြည်လာပြီးတော့ဆက်မရဲတော့ဒါပေမဲ့လင်္ကာ shit တန်းပြီးတော့ so ကိုယ်တမ်းမစပြန်တော့ is a နဲ့နွေရာဒီမှာစပြီးတော့စိတ်ဝင်စားတယ်မမေပြောသလိုမျိုးလင်္ကာလည်း agree ဖြစ်တယ်စစ်စားအတူတူပဲဒီ Linglia ဘယ်မှာပြီးအကြောင်းသိတဲ့ဟာတွေကကိုယ့်ကို research လုပ်ထားတဲ့ဟာတွေပဲရှိတယ်ဒီလိုမျိုး clay ပေါ့စောက်တခါမှမဖတ်ဘူးပြီးတော့ဘယ်မှာပြီးပေါ့ clay တွေလဲဘယ်မှာ clay တွေလဲသူတို့ရဲ့ story တွေဒီ English လိုမျိုးဖတ်လို့ရအောင်လဲလုပ်ပေးခြင်းလို့ so ဒီ shit တန်းပြီးတော့စပြီးတော့manuscript so English စာစပြီးတော့story စရေးတယ်စဉ်းစားတယ်ဘယ်လိုမျိုး structure လုပ်ခြင်းလဲဘယ်လိုမျိုး flow လုံးလဲဒါပေမဲ့အကြောင်းစပြီးတော့ဒီ high school so အကြီးတန်းနေစပြီးတော့ဒီလိုမျိုးအချိန်မရှိတော့လို့နည်းနည်းရက်ထားတယ်ဒါပေမဲ့မိနစ်တုံးက form မှာပြန်ပြီးတော့စရေးပြီးတော့ပဂျီစီယာနဲ့ change တယ်ပဂျီစီယာဘမဘီယာပဂျီစီယာကိုအောင်ကျော်ခင်နာမည်ကနေရခိုင်ပဲ so သူနဲ့လင်္ကာရေးထားတဲ့ဟာတွေကို like ပြပြီးတော့စပြီးတော့သူကိုအောင်ကျော်ခင်ကစပြီးတော့ပုံတွေစဆွဲတယ် so ဒီလင်္ကာအကြောင်းနဲ့လည်းအလုံးများတယ်ဒီ set တန်းမှာဒါပေမဲ့ break တွေရှိတယ် sound တွဲမှာရှိတယ်ပြီးတော့ dipping night တွေ like ကြောင်းမရှိတဲ့ night တွေမှာဒီဟာတွေ like လုံးနေရ so ဒီ2023 2024မှာတကယ်စပြီးတော့လုံးနေရ so ကြောင်းပြီးတာနဲ့ပြန်အောင်လုပ်ထားတာ so ကြောင်းပြီးတာဒီຫນွေရပြီးစတဲ့အချိန်မှာဒီရေးထားတဲ့ဟာတွေနဲ့ပဂျီစီယာပေါ်စပွန်ဆာထားတဲ့ဟာတွေအကုန်လုံးပေါင်းပြီးတော့ဒီဇိုင်းလုပ်ပြီးတော့ format လုပ်ပြီးတော့စပြီးတော့ copyright နဲ့ upload တွေလောရတာ so စဉ်းစားနေရ like ဒီစာအကြောင်းရေးဖို့စဉ်းစားနေရကြာနေပြီဒါပေမဲ့တကယ်ရေးတာပို့ပြီးတော့ recently မှပဲစပြီးတော့တကယ်လုပ်နေရ
ကျွန်တော်ဆောဆောကပြောတဲ့တည်းမှာ8တန်းနှစ်ကလေးကဆိုရင်ဒါနှစ်နဲ့ချီပြီးတော့ဒီစာအုပ်အတွက်အချိန်ယူတာပေါ့လေ
။ဇနစ်နှစ်လောက်ရှိနေပြီ
။ပြီးတော့ဒီစာအုပ်ကိုရေးဖို့စိတ်ကူးရတဲ့တည်းမှာဆောဆောလေးကပြောတဲ့တည်းမှာမိမိကနေပြီးတော့မှဒီအကြောင်းလေးပြောပြတာပဲရှိတယ်။ကို့ဘက်ကကိုစာအုပ်ဖတ်ရတယ်ဆိုတော့မရှိဘူးဆိုတော့တခြားကိုလိုမျိုးနောက်လာမဲ့ကလေးလေးတွေကိုဖတ်လို့ရလို့ကိုကရေးပေးတယ်ဆိုတဲ့သဘောပြောချင်တယ်ထင်တယ်
။ဟုတ်ကဲ့ဟုတ်ကဲ့ပါ။So the America kalede to show kalede ye kind kalede the ma kalede ya the ma bio ta kha ma me yau bu the ma bi a chang tru a me phe ya ne a ti me da me te cha culture a chang ti ma mo ho especially the jama America ma Minnesota ma at least Minnesota ma pwe de shi be me di lo myo ye ye ne patat de ha le lo myo ma shi u ne ai ha lin ga ngi ngi dong a di song kran lo myo so yin tin thailand a chang tin ya le ta ka dong a ne lin ga ne ne an o de america ma di song kran a chang pyo ni ya ne di water festival ye ne ha de a chang pyo da da me minnesota ma ma lo like pwe de shi be me so di minnesota a kale de le tru ye history through your culture your kind culture but my culture a jang palo yao kaleya ne sa pi lo palo yao but was like chapter sao lujibo sao de shi me me kalebo sao kalebo story de ma shi pi lo a ta le be ma bi bo kale de be ma kale de le palo yao ye tha da be ma kale de ya through your experience de through loku's like through your celebration through the jang celebrate လို့ပြီးတော့သူတို့ရဲ့ story နဲ့ culture ကို reflect ပြန်သူတို့မြင်ရအောင် like ဒီမှာကလေးတွေကဒီ English လိုမျိုးရေးထားတာသူတို့ရဲ့ story အကြောင်း English လိုမျိုးရေးထားတာမြင်ရအောင်နဲ့သိရအောင် like ဒီလူတွေလည်းစိတ်ဝင်စားတယ်တပြင်းကလေးတွေလည်းစိတ်ဝင်စားတယ်သူတို့ရဲ့ culture အကြောင်းပြီးတော့အဲ့ထက်လည်းနောက်တူဒီမှာကလေးတွေလည်းဒီ English လိုမျိုးဖတ်လို့ရအောင် ဒီမှာ story တွေကို English လိုမျိုးLike they chat, then we don't like pa on the ye tara. So, different reason they am yai shi de.
Blue web shi shi li, di ma ga, miya ma gali li sura ga, miya ma za ga o piyota te sui nao sa kata po a kata li. So, English lo ye tara, sura ka jara, taru lo lo kuku ne, taru mati di de zao ya li li u ti nai na po no. So, now, ma li ngle ya ga, blue web piyota, American piyota su ma be mui de, American ma be ji jen la ba le ye ne, aku lu, ya ka yin chi mu, miya ma yin chi mu po no. So, ku wa, da ri u na le piyota ma, aku lu sa o to nai ne a ti ti yao yo.ဘလိုမျိုးကြိုးစားခဲ့တယ်ဘလိုသိအောင်လုပ်ခဲ့တယ်လဲ
Yes so Lingley ah ngingin don wa bin ma bi lo like pi lo like twa pi lo a myo de pho phwa de ne twe ao like travel out that chain that lo myo le ne Lingley ye a pho wa ye kai ne ye kai phit pi lo Lingley ao yan encourage phit de ye kai a culture a chang ye kai zaga ai ha de a kon long tin ao to get encouraged lo de ne Lingley sa pi lo le sain win sa da bo pi lo ngin ngin dong wa le di bima a chang culture story de bima bon de a chang Lingley a le di America ma like pi lo share lo chin de sai shi nia ပြီးတော့လေရခိုင်တကြံလေနည်းနည်း unique ဖြစ်တယ်လေတဏ္ဍာသွဲတဲ့ပွဲတယ်ရှိတယ်ပြီးတော့လှိန်နဲ့ပတ်သက်တဲ့ရေလောင်းတဲ့ဟာလည်းရှိတယ်အဲ့ဟာကခုလိုလင်္ကာအစောက်တဲမှာလည်းထည့်ထားတယ်ဆိုဒီဟာတွေအကုန်လုံးကိုပေါင်းပြီးတော့ဒီလင်္ကာရဲ့ experience နဲ့တည်တဲ့ဟာတွေအကုန်လုံးပေါင်းပြီးတော့ရေးလို့ရအောင်လို့မျိုးလုပ်ထားတာ
ဆိုတော့ impotent ကိုယူဖို့ကောင်းပါတယ်။ဒါကြောင့်လဲဆိုတော့အခုဒါ American ပြောင်စုမှလေမြန်မာကလေးကြီးဆိုလို့ရှိရင်အတော်များများမြန်မာစကားတော်မှမပြောတတ်တော့တာတို့အများကြီးရှိတယ်လေ။ဒီထဲမှာမှမလင်းကလေးရကြတော့ပြောတတ်ရုံနဲ့မကဘူး။ရင်းချင်းမှုကိုတေချာစိတ်ပါဝင်စားစားလေ့လာပြီးတော့စာအုပ်တောင်ထုတ်တယ်ဆိုတော့ဒါ impotent ချီးကျူးဖို့ကောင်းပါတယ်။အခုလိုအသက်ငယ်ငယ်ရွယ်ရွယ်မှာပဲစာတွေလည်းအများကြီးရေးနိုင်တယ်။ကိုယ့်ရဲ့နိုင်ငံရဲ့ရင်းချင်းမှုကိုလည်းကဘာတိအောင်ချပြနိုင်တဲ့လူငယ်တယောက်ဖြစ်နေတယ်ဆိုတာကိုလည်းအများကြီးဂုဏ်ယူပါရစေ။အခုလိုအချိန်ပေးပြီးတော့ view ရဲ့အမျိုးသမီးကဏ္ဍမှာပါဝင်ပြောဆိုပေးတဲ့ဆွေးနွေးစကားပြောပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ Okay, ကျေးဇူးပါ။မနက်လေးပြောရအောင်။
ခံရရတဲ့ကြံပွဲအကြောင်းကလေးစာအုပ်ရေးသားခဲ့တဲ့မလင်းကလျာထွန်းကိုမခင်ဖြူထွေးကမေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။စာအုပ်ရောင်းချတဲ့ငွေတချို့ကိုလှူဒန်းဖို့စဉ်းစားထားပါတယ်လို့မလင်းကလျာထွန်းကပြောတာကြောင့်မလို့သူဘလို့နေရာတွေကိုလှူဒန်းသွားမလဲ။ဘာကြောင့်လဲနောက်ထပ်ရောဒီလိုမျိုးအလားတူစာအုပ်တွေထပ်ရေးသွားဖို့ရှိသလားဆိုတဲ့အကြောင်းအရာကိုတော့နောက်လာမယ့်သတင်းပတ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့တူတာဆောင်လင်အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ China Town တရုတ်တန်းတစ်တွေအမေရိကန်ပြည်ထောင်စုရဲ့မြို့ကြီးတွေမှာဘလို့မျိုးစတင်ပေါ်ပေါက်လာပါသလဲအမေရိကန်ပြည်ထောင်စုမှာအခြေစိုက်ဖို့တရုတ်လူမျိုးတချို့ခရီးကြန်တွေကိုဘလို့နှင်ခဲ့ကြသလဲဆိုတာကိုကိုအောင်အောင်ကစူးစီးတင်ပြပေးထားပါတယ်
ニューヨークမှာနေကြသူတော်တော်များများကခွေးချစ်သူတွေပါခွေးတွေစုံတွေ့ဆော့ကစားလို့ရအောင်စုံရက်ကစားကွင်းတွေလည်းရက်ွက်အတွင်ဖန်တီးပေးထားကြပါတယ
် They love to keep doggies
But there's an abundance of just dogs and dog parks
ニューヨーク City မြို့လည်းနဲ့တိတ်မဝေးလာတဲ့ Long Island City အရမှာဆိုရင်ခုအခါအာရှနယ်ဘွားတော်တော်များများလည်းတွေ့လာရပါတယ်တရုတ်လူမျိုးတွေတော်တော်များများရှိလာတာကြောင့် New China Town လို့တောင်ခေါ်လို့ရတယ်လို့ပြောပါတယ်
The buzz is there where this is almost like the new Chinatown.
New York City မှာတရုတ်လူကြီး14ရာခိုင်နှုန်းရှိတာကြောင့် Chinatown တစ်ခုမကရှိပါရယ်မြို့လယ် Manhattan က Chinatown ဆိုရင်1800ခုနှစ်လောက်ကတည်းကစတင်စုဖွဲ့မိတာပါ Queens နဲ့ Flushing မှာဆိုရင်လည်းတရုတ်ရွှေပြောင်းအခြေချသူ9000လောက်ရှိပါရယ် Kit Young ဟာ Software Engineer တူဖြစ်တယ်လို့တိုင်းသင်တန်းပေးသူလည်းဖြစ်ပါရယ်ဟိုရုံးက Flushing မှာနေပေမဲ့မထင်မဖဲခွေးကြောင်းမို့ Long Island City ကိုရောက်လာပြီးဒီနေရာကိုပိုကြိုက်သွားတယ်လို့ဆိုပါတယ
် Several years ago I had a puppy and I came to Long Island City to a dog park and I just instantly fell in love with Long Island City
သူရဲ့တိုင်းတန်တဲ့မှာလာတက်တဲ့အာရှနယ်ဘွားတဖြည်းဖြည်းများလာတယ်လို့လည်းသူကပြောပါတယ်
Here in Long Island City it's a more
လောကန်ကောင်းကောင်းနဲ့ရက်တည်နေကြတဲ့လူငယ်တော်တော်များများဒီမှာနေကြသလိုကျောင်းသားကျောင်းသူတွေလည်းရှိပါတယ်အာရှသာမျိုးစုံရတဲ့စားတော့ဆိုင်ဘဘတီတပိဆိုင်မုတ်ဆိုင်တွေမျိုးစုံရှိပါတယ်
။တရုတ်နယ်ဝဂျူဂျန်ဟာနယူးယောက်ကိုမိဘတွေနဲ့အတူပြောင်းလာတာပါ။ Flushing မှာမိဘတွေနဲ့အတူနေပေမဲ့နေရာအစ်တစ်ကိုရွှေ့ဖို့စိတ်ရထက်သန်နေပါတယ်။လောလောဆယ်မှာလည်းလုပ်ငန်းအောင်မြင်နိုင်တဲ့အလားအလာတွေရှိတာကြောင့် Long Island City မှာစိုင်လာဖွင့်ထားပါတယ်။
A lot of my friends that live in Long
Island. ကျွန်တော်တကယ်တော်များများကလောင်အိုင်လန်စီးတီးမှာနေကြပါလေ။ဒီနေရာကမန်ဟတ်တန်နဲ့လည်းနေရလေ။ Flushing မန်ဟတ်တန်မှာထက်ဒီမှာကအထက်မြင့်အဆောင်ဦးသစ်တွေလည်းပိုများပါလေ
။ New York City မှာလူဦးရေထူးထက်သိပ်သည်တာကြောင့်အခုခါမြို့ကွက်တစားတစားခြေပြန့်လာတာပါ။ Long Island City မှာဆိုရင်ဟိုရုံးကအထက်မြင့်အဆောင်ဦးတွေမရှိပါဘူး။
I remember when I first moved to New York 7 8 years ago.
Longer than 8 years since the Bang Lang Gaza ga set yong alou yong ni be shi da ba. Apartment type dui ga le athan nei ba. Aku lo Long Island City ma athan min dui amya yi twei ni ya ba wi.
Di athan ma athin sha song ga ro athat 68 that pa win ne Skyline Tower wa Manhattan ga isaw u haung nei the zee bu tat ta de akhan nei ya nei lo Bay Area kin bu le siman saung yet tha ba de.
You know, you have a 24 hour door person.
ဆယ်လီနာရီတကားမှာစောင်းတဲ့လုံခြုံရေးအားစားလုပ်ဖို့ခြင်းရေကူးကန်အမိုးပေါ်ကအပန်းဖြေဥယျာဉ်ရှုခင်းရှုဘက်ကအလွန်ကောင်းပါတယ် Skyline Tower ဆိုတဲ့အတိုင်းမိုးကုတ်ဆောင်းဝိုင်းရှုမြော်ကင်းကိုမြင်တွေ့ရမှာပ
ါ Skyline Tower အနီးဝန်းကျင်မှာတရုတ်အများစုနေထိုင်ဈေးဝယ်ကြတာပါမြို့လေမန်ဟတ်တန်ကိုမြည့်ရထားသုံးမှတ်တိုင်လောက်စီးရင်ရောက်ပါတယ်လောင်းအိုင်လန်မှာနေသူတော်တော်များများမန်ဟတ်တန်မှာအလုပ်လုပ်ကြသလိုကြောင်းတက်သူတွေလည်းရှိပါတယ်
You know when you get off the subway here
ကထားပူတာကထွက်တာနဲ့အသက်ရှူချောင်းသွားမှာပါဒီမှာပုံပြီးနေရကျတော့နေရထိုင်ရပိုလွတ်လပ်ပါတယ
်လူနေသိပ်မထူတတ်တဲ့အပြင်မြို့ရင်းမှာရောမြကန်ပေးမှာပါခွေးတွေစော်ကစားဖို့ဥယင်စောက်ပေးထားတာကြောင့်ခွေးချစ်သူတွေအတွက်အကြိုက်တွေ့စရာနေရာလည်းဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စု Los Angeles မြို့မှာရှိတဲ့တရုတ်တန်းဟာအပြောင်းလဲတွေများစွာနဲ့ကြုံခဲ့ရပြီးဟောင်ကောင်ထိုင်ဝမ်နဲ့အရှေ့တောင်အာရှနိုင်ငံကတရုတ်လူမျိုးတွေအပြင်တရုတ်ပြည်မကြီးကရွှေ့ပြောင်းချေချသူတွေနေထိုင်ကြပါတယ်အမေရိကကိုနီလန်ပေါင်းစုံနဲ့ရောက်လာကြသူတွေထဲမှာတချို့ကတော့လက်တင်အမေရိကနိုင်ငံတွေကိုဖြတ်ပြီးတော့ခရီးလမ်းကြမ်းကိုနှင်ခဲ့ကြသူတွေပါတရုတ်အမေရိကအများစုကြီးက Los Angeles မှာရှိတဲ့ရှေးဟောင်းတရုတ်တပ်မှနေထိုင်ကြပါတယ်ဒါပေမဲ့လည်းတရုတ်လူဦးရေပိုထူထပ်တဲ့နေရာကမြို့အရှေ့အလယ်ပိုင်းမှာရှိတဲ့ San Gabriel တောင်ကြားစင်ကြေဘုံရပ်ကွက်တွေပါအသက်73နှစ်အရွယ်ဂျဲနီဟာနဲ့သူ့မောင်တို့ဟာတရုတ်ပြည်မကြီးကရွှေ့ပြောင်းလာသူအများစုနေကြတဲ့နေရာမှာနေပါတယ်။သူတို့မိသားစုဟာအမေရိကတိုက်အလဲပိုင်းကိုဖြတ်သန်းလာခဲ့သူတွေဖြစ်ပြီး VOA ကသူတို့ကိုပနားမနိုင်ငံကရွှေ့ပြောင်းအခြေချသူများစင်တာမှာဖေဖော်ဝါရီလကတွေ့ခဲ့တာဟာအဖေဖြစ်သူဟာကတရုတ်အစိုးရကတရုတ်ပြည်မှာကြံနေသေးတဲ့သူ့မိသားစုကိုဒုက္ခပေးမှဆိုရကြောင်းနာမည်အပြည့်အစုံမပြောပါဘူး
။ဖန်ထွန်းလား
ကျွန်တော်တို့လေမောက်သွားခဲ့ပါတယ်အဲ့ဒါနဲ့လေနဲ့ဆက်သွားလို့မရတော့ပါဘူးဒါကြောင့်နှစ်ရက်ခွဲလောက်ပဲရှောက်ရမယ်ခီးကိုတော်တော်မှလေးရက်ခွဲလောက်လမ်းလျှောက်ခဲ့ရပါတယ
်ရွှေပြောင်းအခြေချတဲ့လူတန်းကြီးကိုတောအုပ်ထဲမှာမျက်ခြေပြတ်သွားခဲ့တယ်လို့ဟာကပြောပါတယ
်前面看不到
တော်တော်မှရှေ့ကလူကိုရောနောက်ကလူကိုရောမမြင်ရပါဘူးအဲ့ဒီချိန်တုန်းကကျွန်တော်ရဲ့စိတ်ခိုင်မခိုင်စမ်းသပ်တဲ့အချိန်ပဲဗျာ
ဒါပေမဲ့သူတို့ဇွဲနဲ့ခီးဆက်ခဲ့ပြီးအမေရိကကိုရောက်လာတဲ့အခါမှာတော့နိုင်ငံရေးခလုံးကွေတောက်ခဲ့ပါတယ်သူတို့ရဲ့နိုင်ငံရေးခလုံးကွေတောက်ခံမှုကိုအခုအခါမှာစစ်စစ်နေသေးပါဂျန်နီအနေနဲ့တရုတ်ပြည်ကသူ့ခွေးလေးနဲ့အမေကိုသတိရပေမဲ့ဓမ္မပြောတဲ့အကြောင်းပြောပါတယ
်想象的美国的话就是觉得
ဒီမှာစိတ်ကူးတဲ့ကအမေရိကဆိုတာကတိတ်မလုံးကြုံပါဘူးဒါပေမဲ့လည်းဒီကိုရောက်ပြီးတဲ့နောက်ဒီမှာတိတ်ဆိတ်ပြီးတော့ကလေးတွေအပေါ်မှာလည်းအထူးကျဉ်းစားပါတယ်
对小孩子都特别友好。
နောက်ထပ်ခလုံးွေးလျှောက်ထားသူတူကတော့လီတာလုံးဖြစ်ပြီးတော့သူကအငှားကားနဲ့အစားတောက်လိုက်ပို့ပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းကအမေရိကတိုက်အလဲပိုင်းကိုဖျက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာတာပါ။သူအခုနေတဲ့ရပ်ကွက်ကအင်္ဂလိပ်လိုအများကြီးပြောတတ်စရာမလိုပဲနေလို့ရပါတယ်
။因为美国是我感觉觉得话我的理解
ကျွန်တော်တည်းအမေရိကန်ဆိုတာရွှေ့ပြောင်းအခြေချသူတွေရဲ့တိုင်းပြည်ပြမတူတဲ့လူမျိုးတွေအားလုံးကကိုယ့်အတိုင်းဝမ်းနဲ့ကိုယ်နေကြပါတယ်။ကျွန်တော်တို့အသေးရောက်လာပြီးအင်္ဂလိပ်စကားကိုနားမလည်တဲ့သူအတွက်ကတော့တရုတ်အတိုင်းဝိုင်းထဲမှာပဲနေတယ်ခမ
။တယောက်ထဲအထီးကြံပေမဲ့လည်းတရုတ်ပြည်မှာတဲ့ဒီမှာနေရတာပို့ပြီးတော့အဆင်ပြေတယ်လို့လီကပြောပါတယ
်။環境下我們好像已經很難生存下去了啊對於未來的
အလုပ်ပတ်ဝန်းကျင်မျိုးမှာရှင်တန်ဖို့ကခက်ခဲပါတယ်။တရုတ်ပြည်မှာရှေ့ကျင်းပင်အာဏာရလာပြီးကလေးကအနာဂတ်အတွက်အကောင်းမမြင်ပါဘူးဗျာ။တရုတ်စီးပွားရေးကတောက်လျှောက်ကျနေရပါ။
2023ခုနှစ်အောက်တိုဘာလကနေဧပြီလ2024ခုနှစ်အတွင်းတရုတ်ရွှေ့ပြောင်းအခြေချသူ 28,900 ဟာတခြားရွှေ့ပြောင်းဝင်ရောက်သူတွေနဲ့အတူအမေရိကန်တောင်ပိုင်းနယ်စပ်ကနေဗီဇာမပါဘဲဝင်ဖို့စူးစမ်းခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ Los Angeles မြို့ကိုနောက်မှရောက်လာတဲ့တရုတ်တွေကိုအရင်ရောက်နေပြီးသားတရုတ်ပရဟိတအဖွဲ့တွေကကူညီပါတယ်။အခုတလက်တလုံးမှာတော့ဒေသခံဖျားเจ้าတွေကလည်းအင်္ဂလိပ်စာသင်ပေးတာမျိုးကူညီသလိုအိမ်သုံးပစ္စည်းတွေလည်းလှူဒန်းပေးပါတယ်။
အခုညီအများစုကတော့တငယ်ချင်းမိတ်ဆွေတွေအလုံးမှတည်တဲ့မိတ်ဆွေတွေစီကဖြစ်ပြီးဖခင်เจ้าတွေဈေးဝယ်စင်တာတွေကလည်းလူသစ်တွေကိုနေရာအသစ်မှာအခြေချအောင်ကူညီနေကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆုံးလေးအမေရိကန်တခွင်စီစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာလည်းအနာဂတ်အတွက်စွန့်အင်နျူကလ িয়ার ဘက်ထရီအကြောင်းကိုပြန်ပြီးတော့တင်ဆက်ပေးထားပါတယ်ရှင်ရေဒီယိုအိုက်ဆိုတိုပ်ကရောင်ကြီးတွေထွက်တာကိုအခြေခံပြီးတော့လျှက်စစ်ထုတ်ယူတဲ့နျူကလ িয়ার ဘက်ထရီကိုလွန်ခဲ့တဲ့အနှစ်တရာကျော်ကတည်းကသိပ္ပံပညာရှင်ဟင်ရီမော့စလေးစပြီးတော့တွေ့ခဲ့တာဖြစ်ပါတယ်ဤပညာတွေတိုးတက်ပြီးတဲ့နောက်မှာတော့အားသွင်းစရာမလိုတဲ့အဲ့ဒီဘက်ထရီကိုအနာဂတ်စွမ်းအင်လိုအပ်ချက်အတွက်တွင်တွင်ကျယ်ကျယ်သုံးနိုင်ကြတော့မယ်လို့သိပ္ပံပညာရှင်ဒေါက်တာခင်မောင်ညိုကပြောပါရယ်နျူကလ িয়ার ဘက်ထရီဆိုတာဘာပါလဲဆိုတာကိုဒေါက်ခင်မျိုးသက်ကသိပ္ပံနဲ့ဤပညာခန္ဓာမှာမေးမြန်းတင်ပြပေးထားပါရယ်
နျူကလ িয়ার ဘက်ထရီကိုသုံးနာနဲ့ပတ်သက်ပြီးတော့သိကြတော့ပါဆရာ။နျူကလ িয়ার ဘက်ထရီကဘာလဲပြောပြပါဦ
း။နျူကလ িয়ার ဘက်ထရီဆိုတာဒီ radio active ဖြစ်တဲ့ပစ္စည်းတွေကနေပြီးတော့စွမ်းအင်ကိုရရှိတာပဲ။အဲ့စွမ်းအင်ကိုကျွန်တော်တို့ကပြစ်စစ်စွမ်းအင်ဖြစ်ကိုပြောင်းတော့သုံးကြတာပေါ့။သုံးနေကြပုံစံနဲ့ပေါ့ reaction တွေ voltage cell လို့ပြောတဲ့ reaction တွေပုံစံနဲ့မတူဘဲနဲ့အဲ့ဒီအနုမျိုးရောင်ခြည်ကနေပြီးတော့ nuclear ရောင်ခြည်ကနေပြီးတော့ဆီယက်စစ်စွမ်းအင်ကိုပြောင်းလဲအသုံးပြုခြင်းကိုစပြီးတော့လုပ်နေကြတော့ပေါ့လူတွေကြားတဲ့ကြည်ကြည်ပြင်းပြသုံးနိုင်ဖို့လုပ်လဲလုပ်နေတာပေါ့
ဟုတ်ဘက်ထရီကိုဘယ်လိုစထန်တာလဲဆိုတာနေပြီးတော့အခု nuclear battery ဖြစ်လာတဲ့အထိပေါ့အဲ့ဘက်ထရီကိုစပြီးတော့ပြောပြပေးပါဆရာ
ဒီအစစွမ်းအင်ကိုထုတ်မယ်ဆိုရင်တားမယ်ပေါ့အပူကွာချားချက်ကနေထုတ်လို့ရတယ်ဗျောင်းချီကနေထုတ်လို့ရတယ်အခုဖြစ်နေအောင်ချီကနေထုတ်လဲဆိုလာစွမ်းအင်စသည်ဖြင့်ထုတ်တာပေါ့ဒါပေမဲ့အခုကျွန်တော်တို့ပြောမယ်နျူကလ িয়ার ဘက်ထရီကတော့အဲ့လိုမဟုတ်သူ့စွမ်းအင်ထည့်ပေးရစရာမလိုဘူးစွမ်းအင်လည်းတွင်းလို့မရဘူးကျွန်တော်ဘက်ထရီအားသွင်းတယ်အားသွင်းတယ်ဆိုတော့ဘက်ထရီကအားသွင်းလို့မရတဲ့ဘက်ထရီမျိုးဒါပေမဲ့နှစ်အကြာကြီးခံတဲ့ဘက်ထရီမျိုးဒီဘက်ထရီကရောင်ခြည်ကနေထွက်လာတဲ့စွမ်းအင်ကိုသုံးတဲ့ဘက်ထရီဖြစ်တယ်။နျူကလ িয়ার ဘက်ထရီကြတော့ဒီစွမ်းအင်ကိုထုတ်ပေးတဲ့ပစ္စည်းထည့်ထားတာ။ဥပမာဖြင့် nickel isotopes 63 nickel 63 isotopes သူက alpha ရောင်ခြည်ထွက်တယ်။နောက်သူ့နဲ့တူ beta ရောင်ခြည်လည်းထွက်တယ်။အဲ့ရောင်ခြည်ကဒီစက်ကူပေါ်ပါလေးတော့မှတိတ်မဖောက်နိုင်ဘူးသူစွန့်အင်ကနေပြီးတော့တရက်စစ်စွန့်အင်ကိုပြောင်းဖို့နီလန်ရှာပြီးတော့လုပ်ရတယ်နျူကလ িয়ার ရီအက်ရှင်ကြောင့်ဖြစ်လာတဲ့စွန့်အင်ကိုယူမလားဒါမှမဟုတ်ရင်ဒီကနေတိုက်ရိုက်ရောင်ခြည်ကနေယူမလားဆိုတဲ့ဟာနှစ်ခုရှိတယ်ဓာတ်ပေါင်းမှုတွေမှာနျူကလ িয়ার ရီအက်ရှင်တွေဖြစ်ပေါ်တယ်အဲ့ဒါကို chain reaction လို့ခေါ်တယ်အဲ့ chain reaction ကနေပြီးတော့ထွက်လာတဲ့အပူကအမှန်တကြီးမာတယ်အဲ့ဒီအပူကလည်းဆီယက်စစ်တပ်အများကြီးထုတ်တယ်ဒီနျူကလ িয়ার ဘက်ထရီကြတော့အဲ့လိုမဟုတ်သူထွက်လာတဲ့ရောင်ခြည်ရောင်ခြည်ကနေပြီးတော့ကျွန်တော်တို့အဲ့ဒီရောင်ခြည်ကိုတရက်စစ်စွန့်အင်ကိုပြောင်းမယ်အခုခေတ်မှာတော့အရန်ကောင်းလာဟာ IC လို့ခေါ်တဲ့ဒပန်းချက်ကူပစ္စည်းတွေကနေပြီးတော့သူ့ကိုပြောင်းလို့ရပြီစွန့်အင်နည်းနည်းလေးကနေအများကြီးဖြစ်အောင်လုပ်နိုင်မယ်လို့ယူဆတော့စလုပ်တာဖြစ်တယ်
ဒီဘက်ထရီကိုနျူကလ িয়ার ဘက်ထရီဆိုတော့အနုမြေရောင်ခြည်ကထွက်လာမှဆိုကြောက်တယ်ဆရာပြောတယ်ဆိုအန်တရမရှိဘူးပေါ့နော်ဒီလိုပဲဟောနျူကလ িয়ার ဘက်ထရီက
နျူကလ িয়ার ဘက်ထရီကလုံးဝအန်တရမရှိဘူးပြီးတော့နျူကလ িয়ার ဆုမြင့်ပစ္စည်းလည်းမထွက်လာဘူးပြီးရင်သူကမြေနီကယ်လောက်လိုက်ရင်ကော့ပါဖြစ်သွားတယ်ဂျင်းနီဖြစ်သွားတယ်ဂျင်းနီကိုတန်မှန်ဂျင်းနီပဲဖြစ်သွားတယ်အတွက်သူ့ကိုပြန်သုံးရင်တော့မှရတဲ့အခါမျိုးဖြစ်တယ်ဘာမှပြဿနာမရှိဘူး
တဲ့နျူကလ িয়ার ဘက်ထရီကဟိုဘလောက်လောက်ကြာပြီလဲဆရာဒီနျူကလ িয়ার ဘက်ထရီစတွေ့တာဘလောက်လောက်ကြာပြီလဲဆရာ
အဲ့ဒီ1910လောက်ပတ်ဝန်းကျင်လောက်ကလေးကတွေ့တယ်ဆိုတော့အခုဆိုရင်နှစ်100ကျော်သွားပြီပေါ့တွေ့တယ်ဒါပေမဲ့စပြီးတော့လုတ်တဲ့ခါမှာနီးနှစ်နီးနဲ့လုတ်တယ်တနည်းကတော့တာမဲပေါ့အပူကွန်ဗာတာအပူကိုပြောင်းလဲစေပြီးတော့တက်စစ်တက်ထုတ်တယ်ဟာ space craft တွေဖြစ်တယ်ဟိုဂျူဒူတို့နဲ့အကြာကြီးသုံးလို့ရတဲ့ဟင်းလင်းမြင်ကိုသွားတဲ့ ဒီနေ့လည်းပြအာဂတယင်နေပေါ့နော်အာဂတယင်နေမှာနျူကလ িয়ার ဘက်ထရီကိုပထမဆုံးသုံးတော့တားမအပူကန်နေပဲထုတ်တယ်ဆက်စစ်တာထုတ်တဲ့ဟာကိုစသုံးပါတယ်အကြီးကြီးတွေပဲသုံးလို့ရတော့ကျန်တဲ့နေရာသုံးလို့မရသေးတော့နောက်ထပ်လေ့လာကြည့်တဲ့အခါမှာခုခေတ်မှာနိဗ္ဗညာတွေလည်းကောင်းလာပြီ အဲ့ဒီရောင်ချီကနေပြီးတော့ဆင့်ပွားတဲ့တက်စစ်တက်ကိုထုတ်လာနိုင်တယ်လို့တွေ့ရတယ်အဲ့တော့ထုတ်လာနိုင်တဲ့ဗိုးတေ့ချ်အမတန်နည်းပါတယ်လောလောဆယ်မှာဒါပေမဲ့သူတို့ကဆက်ကဆက်ကစမ်းတက်နေရဖြစ်တဲ့အတွက်ဒီ3ဝက်လောက်ထွက်လာပြီဆိုရင်အကုန်လုံးသုံးလို့ရမယ်လို့ယူဆတယ်အဲ့ဒါလဲစတင်ရနေပြီလို့ပြောနေကြပါတယ်
ဆက်ဆက်ပြောရအောင်ဆက်နှစ်မျိုးရှိရအပူသုံးနိုင်တယ်မသုံးနိုင်အဲ့ဒါလေးရှင်းပြပေးပါဆရာအပူသုံးတဲ့ဘက်ထရီကြတော့တက်စစ်ဓာတ်ရဖို့အတွက်ပေါ့လေတနည်းအားမအပူများအောင်လုပ်လိုက်ရတယ်ဥပမာပြတက်တူချောင်းနဲ့ချောင်းကတ်ထားမယ်တချောင်းကိုအပူပေးလိုက်မယ်ဘလို့အပူပေးလဲဆိုရင်ခုနကဒီရောင်ချီကထွက်လာတယ်အပူတဲရောင်ချီကအဲ့ဒီမှာသွားပြီးတော့ဆက်ကဆက်ကသွားကြရင် ပူလာတယ်ပူလာတဲ့အခါမှာအီလက်ထရွန်တွေကအေးတဲ့ဘက်ကိုကူးပြောင်းသွားတယ်အဲ့တော့အခုနဲ့အေးကူးပြောင်းတဲ့ဟာကနေအီလက်ထရွန်ကူးပြောင်းတယ်ဆိုတော့လျှက်စစ်တာထွက်လာအဲ့ဒီဟာကမြန်များလိုချင်ရင်ပစ္စည်းကြီးကြီးသုံးရပါတယ်အဲ့တော့ပစ္စည်းကြီးကြီးပဲသုံးရမှာတို့ဖြစ်တဲ့အတွက်တားမဲကွန်ဗတာကိုကျွန်တော်တို့သိမသုံးကြတော့ဘူးနောက်ပိုင်းမှာဒီ AI နီးပညာလည်းပေါ်လာတယ် IC လည်းပေါ်လာတော့ဖြစ်နိုင်ရင်တော့
ရောင်ချီကိုဆီမစ်ကွန်ဒက်တာကနေပြီးတော့တိုက်ရိုက်အသုံးပြုလို့တရက်စက်ဓာတ်ဒီအီလက်ထရွန်တွေထွက်အောင်လုပ်နေတဲ့နည်းပညာကိုပဲသုံးနေကြတယ်ဒီနည်းစဉ်ကလည်းအမှန်တန်ကောင်းလာပြီလို့တွေ့နေရတယ်နျူကလ িয়ার ဘက်ထရီရဲ့အကြီးကြီးတွေမဟုတ်ပါဘူးတေတေတေတုံးလို့ရအောင်လုပ်နေတဲ့သဘောပေါ့နော်နျူကလ িয়ার ဘက်ထရီကအခုကတေတေလေးပဲလိုတော့တယ်ဘာကြောင့်လဲဆိုရင်ကြီးကြီးရေတုံးလို့မရငါးဂျက် ဒီအတွက်ကိုလုံလောက်အောင်တော့သုံးလို့ရမယ်အဲ့ဒီအတွက်ကိုလုံလောက်အောင်တော့သုံးလို့ရတယ်ဒီသေးသေးရဖို့အတွက်ကတော့အမှန်ကွန်ပက်ဖြစ်လို့ပါလေဘယ်လောက်သေးလဲဆိုရင်အခုဒင်္ဂါးကြားရဲ့တဝက်လောက်ပဲရှိတယ်နေထားတွေကိုတော့လုံးလို့ရပြီအဲ့တော့ဒုတိယအဆင့်ကအဲ့ဒီဒင်္ဂါးကြားတဝက်လောက်ရှိတဲ့ဇီကနေပြီးတော့ဒီအဆင့်ကပို့ပြီးတော့ထွက်အောင်ဆင်းမေးကောင်တာတွေဘယ်လောက်သုံးရမလဲဘယ်လိ ားသွင်းစရာမလိုဘဲနှစ်ပေါင်းများစွာခံအောင်ပြုလုပ်နိုင်တဲ့အတွက်အမှန်အစင်ပြေမယ်လို့ယူဆတာ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
သိပ္ပံပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြပေးထားတဲ့နျူကလ িয়ার ဘက်ထရီအကြောင်းကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးတက်လက်ပြောပြပေးပါအောင်ရှင်
ကမ္ဘာ့ချမ်းသာဆုံးနိုင်ငံ9နိုင်ငံရဲ့ဒီ G7 ထိပ်သီးဆွေးနွေးပွဲဒုတိယနေ့မှာတော့အာရှပစိဖိတ်ဒေသလုံခြုံရေးတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲမဖြစ်အောင်ရှောင်ရှားတဲ့တစ်ချိန်တည်းမှာဥရောပနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေကိုဘယ်လိုအကောင်းဆုံးကာကွယ်နိုင်မလဲဆိုတာနဲ့ဥရောပနိုင်ငံတွေအထူးကကြုံတွေ့နေရတဲ့ရွှေ့ပြောင်းဝင်ရမှုပြဿနာတွေကိုအထူးကဆွေးနွေးကြပါတယ်။လျှက်စစ်ကားတွေအပါအဝင်တဘာဝပတ်ဝန်းကျင်နဲ့လိုက်လောညှိထွေဖြစ်မဲ့ဤပညာနဲ့ထုတ်ကုန်ပစ္စည်းတွေကိုကုန်သွယ်ရမှာမျှတာတဲ့ကုန်သွယ်မှုဖြစ်ဖို့အထူးသဖြင့်ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နဲ့ကုန်သွယ်ရေးပြဿနာတွေကိုကင်တွယ်ဖို့ဆွေးနွေးကြတာပါ AI ဉာဏ်ရည်တုနည်းပညာဆိုင်ရာဆွေးနွေးပွဲကိုတော့ပုံရံမကြီး Francis ကဥဆောင်ဆွေးနွေးပါတယ် AI နည်းပညာသုံးအလိုအလျောက်လူသက်လက်နက်တွေကိုကြားမြင်ဖို့ပုံရံမကြီးက G7 ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်ရှင်ပြည်ခဲ့တဲ့2023ခုနှစ်အတွင်းလက်နက်ကိုင်ပြပခတွေကြောင့်မြန်မာအပါဝင်ကလင်းငယ်တွေအကြမ်းဖက်ခံရတဲ့အခြေအနေဟာဘယ်တော့မှနဲ့မကြုံခဲ့ဘူးတဲ့အခြေအထွက်နဲ့အဆိုးဆုံးအခြေအနေကိုရောက်နေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကမ္ဘာတဝှမ်းပြပခဖြစ်ပွားတဲ့ဒေသတွေမှာကလင်းငယ်တွေရဲ့အခွင့်အရေးတွေချိုးဖောက်ခံနေရပြီးလူသားချင်းစာနာမှုအကူအညီညှင်းပယ်ခံနေရတာတွေဟာတိတိတတ်တာပို့ပြီးတော့ဆိုးဝါးလာနေတယ်လို့လက်နက်ကိုင်ပြပခနဲ့ကလင်းငယ်ရေးရာကုလသမဂ္ဂအကြီးအကဲဗာဂျီးနီးယားဂမ်ဘာကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမနေ့ဆုံးလ17ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲ ွယ်တွင်ပြောဆိုခဲ့တာပါ2023ခုနှစ်အရေးအတွက်ဟာဒီပြီးခဲ့တဲ့2022ခုနှစ်ကထက်21ရာခိုင်နှုန်းပိုများလာတယ်လို့လည်းသူကပြောပါတယ်ရှင်မြန်မာနိုင်ငံဘက်ကအွန်လိုင်းလိင်လေခိုင်းတွေကိုပို့ဖို့ပြင်နေတဲ့တရုတ်ဒီဖုန်းအဟောင်းထောင်ကျော်ကိုဖမ်းဆီးရမိခဲ့တယ်လို့ထိုင်းဘက်ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ဒီမြောက်ပြည်ဘက်ကကောစင်တာလို့ခေါ်တဲ့အွန်လိုင်းလိင်လေခိုင်းတွေကိုပို့မဲ့တရုတ်ထုတ်ဟွာဝေဖုန်းအဟောင်းတထောင်ကျော်ကိုမဲဆောက်မြောက်ပြည်နယ်စပ်ဒီဇိုင်းလွတ်တော်မြေနေမြေမှာဒီပုံထုနေတုန်းကဖမ်းမိခဲ့တာလို့ထိုင်းနယ်ခြားဆောင်တပ်ကပြောပါတယ်ရှင
်။နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Joe Gaze ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you.